Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် View American သံကနေ2015ခုနှစ် August 18ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30နဲ့40နဲ့49တို့ကနေစတင်အတန်လွှင့်နေပါပြီခင်ဗျာ။ဒီမနက်တော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမှုတွေပါအခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ပြပေးဖို့ရှိပါတယ်ခင်ဗျာထူးခြားတဲ့သတင်းတွေကတော့ထိုင်းနိုင်ငံဘန်ကောက်မြို့ဟာမနေ့ကညာဥပိုင်းဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုမှာလူ20ဝန်းကျင်သေဆုံးပြီးတော့ရာနဲ့ချီဒဏ်ရာရရှိခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားနှစ်စဉ်ပူးတွဲစီးရီးလက်ချက်မှုပြုလုပ်မဲ့အနေအထားနဲ့ပတ်သက်ပြီးတော့ကိုရီးယားကျွန်းဆွယ်မှာစီးရီးတင်းမာမှုတွေဖြစ်နေပါတယ်မြန်မာနိုင်ငံအတွင်းကရေဘေးဒဏ်ခံရသူတွေအတွက်အမေရိကန်အစိုးရနဲ့ကမ္ဘာစားနပ်ရိက္ခအစီအစဉ် WFP တို့ကဒေါ်လာ3,000,000ထပ်မံပြီးတော့ကူညီဖို့အတည်ပြုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင
်ဗျ။ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့မြန်မာနိုင်ငံရဲ့အာဏာရကြန့်ခိုင်ရေးပါတီအတွင်းအပြောင်းလဲတွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီး
On Myanmar, we're obviously aware of the change in leadership in within the Union of Solidarity and Development, the ruling party.
Kulazmua ပြောခွင့်ရပုဂ္ဂိုလ် Stephen Dujarric ပြောတော်ရဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့ NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်တို့နေပြီးတော့မှမနေ့ကတွေ့ဆုံခဲ့တဲ့အချိန်ဒီတခါအရာဝတီတိုင်းတွင်းကရေးပေးတဲ့ပြည်သူ၄သိန်းကျော်အရေးပေါ်စာနယ်ရိက္ခအကူအညီတွေလိုအပ်နေတဲ့အကြောင်းတခါဘန်ကောက်မြို့လေကောင်ကလူစီကားတဲ့နေရာမှာဘုံးပေါက်ကွဲခဲ့တဲ့နောက်ဆုံးအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆံမဝင်တဲ့ကိုညံဝင်းအောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့တော်ရဲ့အချက်အချာကဘာလက်ခီးသွားတွေစီကားတဲ့နေရာမှာပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ရမှာအနည်းဆုံးလူ18ဦးသေဆုံးပြီးတော့အနီးပတ်ဝန်းကျင်တဝိုက်မှာရှိနေသူတော်တော်များများထိခိုက်ဒဏ်ရာရရှိသွားပါတယ်တနင်္လာနေ့ညအုပ်ပိုင်းမှာဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုဟာအီရဝန်ဟိန္ဒူဘာသာဖျားယုတ်ထုအနီးရတ်ပရာဆုံလမ်းစုံမှာဖြစ်ခဲ့တာဖြစ်ပါတယ်။ဒီပေါက်ကွဲမှုဟာကျင်းငါးဝင်ဟိုတယ်တွေအဆင့်မြင့်ကုန်တိုက်တွေခီးသွားတွေဈေးဝယ်သူတွေနဲ့စီကားနေတဲ့နေရာကိုပစ်မှတ်ထားပြီးတော့တိုက်ခိုက်လိုက်တာဖြစ်ပါတယ်။ဘုံပေါက်ကွဲချိန်မှာကားတွေမော်တော်ဆိုင်ကယ်တွေနဲ့အသွားအလာရှုပ်ထွေးနေချိန်မှာပေါက်ကွဲမှုဖြစ်သွားတာကိုလုံခြုံရေးကင်မရာတွေကရိုက်ကူးထားတဲ့ဓာတ်ပုံတွေမှာတွေ့ရပါတယ်။အီရဝန်ကျန်းမာရေးဌာနကထုတ်ပြန်ကြတဲ့အရာလူပေါင်း၁၂ယောက်ဟာနေရာမှာတင်ပွဲချင်းပြီးတေဆုံသွားပြီးတော့ကျန်တဲ့လူ6ယောက်ကတော့ဆေးရုံမှာတေဆုံသွားခဲ့တာဖြစ်တယ်လို့သိရပါတယ်။ဒဏ်ရာရသူ100ကျော်ရှိသွားပြီလို့လည်းသိရပါတယ်။ပောက်ကွဲမှုဖြစ်ပြီးမကြခင်ရောက်သွားတဲ့ VOA သတင်းတောက် Steve Harmon ကအခင်းဖြစ်ပွားတဲ့နေရာမှာအဝတ်ဖြူနဲ့ဖုံးအုပ်ထားတဲ့တေဆုံတဲ့သူတွေကိုတွေ့ရကြောင်းလူခန္ဓာကိုယ်အစိတ်ပိုင်းတွေဟာလမ်းမာတွေပေါ်မှာပြက်နှက်နေတဲ့အကြောင်းပြောဆိုပါတယ်။ထိခိုက်ဒဏ်ရာရတေဆုံသူအများစုဟာအာရှနိုင်ငံသားတွေဖြစ်ကြတယ်လို့ဆိုပါတယ်။တေဆုံးသူတွေထဲမှာတရုတ်နိုင်ငံသား3ဦးပါဝင်တယ်လို့ဘန်ကောက်မြို့တရုတ်တန်ယုံကအတည်ပြုပြောဆိုလိုက်ပြီးတော့ဒဏ်ရာသူတွေထဲမှာတရုတ်နိုင်ငံသားခီးသွွား15ယောက်ပါဝင်တယ်လို့ရှင်းဟွာသတင်းဌာနကပြောပါတယ်။ဒဏ်ရာရရှိသူတွေထဲမှာဟောင်ကောင်က3ယောက်ပါဝင်တယ်လို့လည်းဟောင်ကောင်လူဝင်မှုကြီးကြပ်ရေးဌာနကပြောပါတယ်။ဘန်ကောက်ဘုံးပေါက်ကွဲမှုသတင်းထွက်ပေါ်လာပြီးတဲ့နောက်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကထိခိုက်ဒဏ်ရာရရှိသူတွေအားလုံးအတွက်အလွန်ကိုစိတ်ထိကဲရပါကြောင်းပြောကြားလိုက်ပြီးတော့ဘန်ကောက်မြို့အခြေစိုက်အမေရိကန်တန်ယုံကလည်းအမေရိကန်နိုင်ငံသားတွေအနေနဲ့အခင်းဖြစ်ပွားတဲ့နေရာကိုမတွားကြဖို့နဲ့ဒေသခံမီဒီယာတွေထံကနေသတင်းတွေကိုစောင့်ကြည့်နားထောင်ကြဖို့တိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကလည်းဘန်ကောက်မြို့အီရွန်ဟိန္ဒူဖျားရုပ်ထုအနီးမှာဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့အပြစ်မဲ့ပြည်သူတွေတေဆုံးခဲ့ရတဲ့အပေါ်ထိတ်လန့်တုန်လှုပ်မှုဖြစ်ရတဲ့အကြောင်းထိခိုက်သူထိုင်းပြည်သူတွေနဲ့ထိုင်းအစိုးရကိုဝန်ထဲကြောင်ပြောဆိုလိုက်တဲ့ဆိုပြီးတော့ကုလထွေထွေတွင်းမှုချုပ်ရဲ့ပြောခွင့်ရသူကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။
တရုတ်စစ်ကံတည်ရန်ချင်းမှဖြစ်ခဲ့တဲ့ကြီးမားတဲ့ပေါက်ကွဲမှုကနေတေဆုံးသူအရေအတွက်မိသက်သမား22ဦးအပါအဝင်အနည်းဆုံး104ဦးအထိရှိသွားပြီလို့တာဝန်ရှိသူတွေကိုကိုကာဘီနိုင်ငံပိုင်သတင်းတွေကပြောပါရတယ်။နိုင်ငံအရှိမြောက်ပိုင်းစစ်မှုလုပ်ငန်းတွေတရှိရာရပ်ကွက်တစ်ခုမှာမိလောင်မှုနဲ့ပေါက်ကွဲမှုတွေအကြီးအကျယ်ဖြစ်ခဲ့တဲ့နေရာအနီးအနားကိုချက်ချင်းမဖြစ်မနေပြောင်းရွှေ့ကြဖို့တရုတ်အာဏာပိုင်တွေညွှန်ကြားလာပါတယ်။ဒါရုအစိတ်တင့်ဒန်ဝေဒီရှိနိုင်တယ်ဆိုတော့ပောက်ကွဲမှုကြောင့်ကုံလုံးရောင်နဲ့အချင်း3ကီလိုမီတာအဝန်းကျင်တွင်ကလူတွေအလုံးကိုမဖြစ်မနေကဲထုတ်ပြောင်းရွှေ့ပေးတယ်လို့ဘေကျင်းသတင်းဌာနကပြောပါတယ်လူသေးစင်းနဲ့အစိတ်တင့်ဒန်ငွေဆိုဒီယမ်ဆိုင်ယာနိုက်ကိုအခင်းဖြစ်နေရာရဲ့အရှိတ်မှာဆန်သက်တွေ့ရှိတယ်လို့သတင်းဌာနတွေကိုကိုကာဘီရဲတပ်ဖွဲ့ကပြောပါတယ်နျူကလ িয়ার နဲ့ဇီဝဓာတုဆိုင်ရာစစ်ဖက်ကျွမ်းကျင်သူ200ကျော်ပါဝင်တဲ့အဖွဲ့တစ်ဖွဲ့ကအနည်းငယ်ကြီးမားတဲ့ဓာတုပစ္စည်းတွေရှိနိုင်တယ်လို့ခန့်မှန်းထားပါတယ်
တရုတ်နိုင်ငံအနေနဲ့ငွေကြေးလဲလှယ်မှုနှုန်းထားဟိုအချိန်ကပ်လိုက်တဲ့အတွက်တရုတ်နိုင်ငံဟာပို့ပြီးတော့ဈေးကွက်ကိုဥတီတဲ့လမ်းကိုသွားနေတယ်လို့အမေရိကန်ဗဟုပန်ဥက္ကဋ္ဌဟောင်းကပြောဆိုလိုက်ပါတယ်အမေရိကန်အစိုးရကတရုတ်အစိုးရကိုငွေကြေးဈေးကွက်အခြေအနေပေါ်မူတည်ပြီးတော့ငွေလဲလှယ်မှုနှုန်းထားကိုတတ်မှတ်ဖို့အတွက်တိုက်တွန်းနေတာကြာလှပြီဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့ဗဟုပန်ဥက္ကဋ္ဌဟောင်းဘန်ပနက်ခီကတနင်္လာနေ့မှာပြောကြားလိုက်ပါတယ်အမေရိကန်ဒေါ်လာနဲ့နှိုင်းယှဉ်တဲ့နေရာမှာတရုတ်ရဲ့ငွေတန်ဖိုးမြင့်တက်နေတဲ့အတွက်တရုတ်စီးပွားရေးပေါ်ဖိအားပေးရရောက်စီခဲ့တယ်ဆိုပြီးတော့အမေရိကန်ဘိုးဘန်ဥက္ကဋ္ဌဟောင်းဘန်ပနက်ကီက Brookings Institution မှာပြောခဲ့တဲ့အမှားစကားမှာထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ
ခီးတဲ့54ဦးလိုက်ပါသွားပြီးတနင်္ဂနွေနေ့ကတောင်မွန်တနင်္လာမှာပြစ်ကျခဲ့တဲ့အင်ဒိုနီးရှားခီးတဲ့တင်လီယင်ရဲ့အပျက်စီးအပိုင်းစားရှိရာကိုတောတောင်ခီးကျန်းနေဖြတ်ပြီးဒီကနေ့မှာတွားရောက်ဖို့ကယ်ဆယ်ရေးအဖွဲ့တွေပြင်ဆင်နေကြပါတယ်Trigana လေးချောင်းအမှတ်264ရဲ့အပိုင်းအစတွေကိုအင်ဒိုနီးရှားအရှေ့ပိုင်းပပူဝခရိုင်မှာတနင်္လာနေ့ကရှာတွေ့ခဲ့တာပါ Oxbill မြို့ကိုပြန်တန်းနေတဲ့တာဘိုအင်ဂျင်နှလုံးတက် ATR 42300အမျိုးအစားလေယာဉ်ဟာဂျာယာပူရာမြို့ကနေပြန်တန်းတက်သွားပြီးသိပ်မကြာခင်မှာပဲလေယာဉ်ပြန်တန်းမှုထိန်းချုပ်ရေးစခန်းနဲ့အဆက်အသွယ်ပြတ်တောက်သွားခဲ့ပါတယ်တနင်္လာနေ့ကစီးနင်းတွေထူထပ်ပြီးရာသီဥတုစိုးနေကြတော့ကယ်ဆယ်ရေးအဖွဲ့တွေကရှာဖွေရေးလုပ်ငန်းတွေကိုရွှေ့ဆိုင်းခဲ့ရပါတယ်ကလေးငယ်9ဦးအပါဝင်ခီးတဲ့နဲ့လေယာဉ်ဝန်တန်း54ဦးလိုက်ပါသွားတဲ့ဒီလေယာဉ်ပေါ်မှာဆင်းရဲတဲ့မိသားစုတွေကိုပေးဖို့အစိုးရရဲ့ရန်ပုံငွေဒေါ်လာ4,900လဲပါဝင်သွားပါတယ်အသက်ရှင်ကြံရည်သူတွေနဲ့ပတ်သက်လို့သတင်းမရရှိသေးပါဘူးသမရဂျိုကိုဝီဒိုဒိုကအနာဂတ်မှာလေရင်ပြတ်ကျမှုတွေကိုကာကွယ်နိုင်ဖို့လေကြောင်းသွားလာမှုတွေမှာပို့ပြီးဘေးအန္တရာယ်ကင်းအောင်လှုပ်ဆောင်ဖို့တည်ယူပို့ဆောင်ရေးဝန်ကြီးဌာနကိုညွှန်ကြားထားပါတယ
် UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ယူဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
် View American တန်မြန်မာပိုင်းစီစဉ်ကအင်ကာနီမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံအတွင်းရေဘေးတံစုစုရွာခန်းစားရတဲ့ပြည်သူတွေကိုအကူအညီထောက်ပံ့ဖို့အတွက်အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီပေးရေးအဖွဲ့ USAID ကကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခအစီအစဉ် WFP ကနေတဆင့်ဒေါ်လာ3,000,000ထပ်မံပြီးတော့ကူညီဖို့အတည်ပြုလိုက်ပါတယ်။ရေဘေးဒုက္ခသည်တွေအတွက်အစောပိုင်းပေးရခဲ့တဲ့အကူအညီတွေနဲ့အခုထပ်မံပေးရခဲ့တဲ့အရေးပေါ်အကူအညီပြန်လည်ထူထောင်ရေးအတွက်ကူညီထောက်ပံ့ငွေဟာဒေါ်လာ4,000,000ခွဲရှိသွားပြီလို့ရန်ကုန်မှာရှိတဲ့အမေရိကန်တိုင်းဝန်ကကြေညာချက်ထုတ်ပြန်ထားပါတယ်။ရေဘေးတံတဲ့နဲ့ဒေတာတွေမှာမြန်မာအစိုးရကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့ပြည်တွင်းပြည်ပ NGO အဖွဲ့တွေနဲ့ပူးပေါင်းပြီးတော့လူသားချင်းစာနာမှုအကူအညီတွေကိုထိထိရောက်ရောက်ပေးနိုင်အောင်လို့ USAID အဖွဲ့က WFP အဖွဲ့ကနေတဆင့်စာနာရိက္ခထောက်ပံ့ပေးတာဖြစ်တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ရေဘေးတံခံရတဲ့အတိုင်းအတာကိုနားလည်သိရှိနိုင်ဖို့အတွက်အမှန်တကယ်လိုအပ်သူတွေထံအကူအညီတွေအရောက်ပေးပို့နိုင်ဖို့ဒေတာကနေနဲ့အတူနီးနီးကပ်ကပ်လက်တွဲလှုပ်ဆောင်နေတယ်လို့အကူအညီတွေကိုအထူးရောက်ဆုံးပံ့ပိုးပေးနိုင်အောင်လဲကြိုးစားနေတယ်ဆိုပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှတ်ကြီး Derek Mitchell ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့လပိုင်းကဆက်လို့မိုးများရေကြီးရေချမ်းမှုတွေကြောင့်ပြည်နယ်နဲ့တိုင်း12ခုမှာရေဘေးတံဆူဆူရွရွခံစားနေကြရတာပါလူတသန်းနီးပါးရေဘေးတံကြုံတွေ့ရတယ်လို့လူပေါင်း100ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ
်ပါကစ္စတန်အနောက်မြောက်ဘက်ကျန်းအာဖဂန်နယ်စပ်တလျှောက်ကစစ်သွေးကြွတွေပုံအောင်းနေတဲ့နေရာကိုတနင်္လာမနေ့ကလေကြောင်းကနေတိုက်ခိုက်မှုကြောင့်စစ်သွေးကြွအနည်းဆုံး50သေဆုံးသွားတယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်ပါကစ္စတန်မြောက်ဘက်ဝါဇီရစ်တန်ရဲ့ဒေသတစ်ခုမှာဖြစ်ပွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုအတွင်းလက်နက်တူလောင်ယုံတစ်ခုကိုဖျက်ဆီးနိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကြေညာချက်မှာဖော်ပြပါတယ်မြောက်ပိုင်းဝါဇီရစ်တန်ဒေသကတာလီဘန်စစ်သွေးကြွတွေကိုပါကစ္စတန်စစ်တပ်ကထိုးစစ်ဆင်လာခဲ့တာတစ်နှစ်ကျော်ရှိပါပြီပါကစ္စတန်ကလူဦးရေထူထပ်တဲ့ပန်ဂျပ်ပြည်နယ်ရဲ့ပြည်နယ်ရေးအဝန်ကြီးကာဇန်ဒာနဲ့အတူအခြားလူ14ဦးတို့တေဆုံးခဲ့တဲ့အထေကံဘုံးကွဲတိုက်ခိုက်မှုပြီးနောက်တစ်နေ့မှာအခုလိုလေကြောင်းတိုက်ခိုက်မှုတွေဖြစ်လာတာပါလုံခြုံရေးအစောက်တွေဟန်တားဖို့ကြိုးစားပြီးမဲ့အထေကံဘုံးကွဲသမားကပြည်နယ်ရေးအဝန်ကြီးရဲ့အိမ်ထဲဝင်လာပြီးစနစ်တန်ဖြုတ်လိုက်ခြင်းမှာအဲ့မှာလူ30လောက်ရှိတယ်လို့မျက်မြင်သက်သေတွေကပြောပါတယ
်မြောက်ကိုရီးယားတောင်ကိုရီးယားနေဆက်မှာဝါရဖြန့်ထုတ်လွှင့်ချက်တွေကိုတနင်္လာနေ့မှာတကြောပြန်ထုတ်လွှင့်နေတာကြောင့်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေဖြစ်နေပါတယ်တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကြားနှစ်ဆင်ပြုလုပ်မဲ့ပူးတွဲစည်းရေးလက်ကျင့်မှုစတင်မှုရှိတဲ့ပုံမှာမြောက်ကိုရီးယားကဒေါသထွက်နေတာဖြစ်ပါတယ်တ Tong Korea, Nang and Becca Sunny Nima, says unit Zuzo Dream, but Mauzon Jimpy, Nezat Shama, Sitan, Tassin Tare, Atan Chesatigani, Twinto Kabir and Nom, Yaku Yabagani, Hulu Sade, Bido Pilula Pipare, Nang and Jatamatare, Simezoma, Kinlenide, Tong Korea, Sitan Yau, Nemai, Tipido, Pogue, Pippi, Tayashi, Tobi and Nau, Tong Korea, Gulu, Pilukera, Pipare.
Obama Suyaha. Ade the Modia, Ganlon, Pinema, Shide, Alaska, and now pet, Miao Bama, Yinan Dupo, the Raya Share, Yinan Comedigo, Queen Beauty, Bay Libby, Chibari, come
here. Direct from Washington, the voice of America, the away.
Also, Nanganaga, the Renego, Usamo, we neko, Niawan, Lucina, Bido, get up Chibare, who are Sabi, the Ren Salmari, Net, Ren Larigo, and Sabido, Machibare. ရင်ဆုံးတော့မြန်မာနိုင်ငံရဲ့သတင်းတွေနဲ့စာကြပါတယ်။အနာရပြည်တော်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီအတွင်းအပြောင်းလဲတွေလှုပ်ဆောင်တဲ့နေရာမှာဥပဒေနဲ့ကန့်ညီမှုရှိဖို့လာမယ့်ရွေးကောက်ပွဲကိုမထိခိုက်စေဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ပြည်ခိုင်ဖြိုးပါတီရဲ့ဘူးရဲဥက္ကဋ္ဌရာဒူတယဝင်လွှဲပြောင်းတဲ့အခမ်းအနားကိုနေပြီးတော့မှမနေ့ကလှုပ်ဆောင်ခဲ့ပြီးပါတ တီအတွင်းမှာဥက္ကဋ္ဌဖြစ်တဲ့တာဝန်ယူနေတဲ့သူရဦးရွှေမန်းကိုပြီးခဲ့တဲ့သတင်းပတ်အတွင်းကဖယ်ရှားပြီးတော့သူ့နေရာမှာဒုဥက္ကဋ္ဌဦးထေဦးနဲ့အစားထိုးပြီးခေါင်းဆောင်ပိုင်းတွေအပြောင်းလဲလုပ်ခဲ့ပါတယ်။အခုလိုအပြောင်းလဲတွေလုပ်ဆောင်အောင်မှာဥပဒေနဲ့ကန့်ညီမှုရှိဖို့နဲ့လာမယ့်ရွေးကောက်ပွဲတွေကိုမထိခိုက်စေဖို့ကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကတော့
On Myanmar, we're obviously aware of the change in leadership in, within the Union of Solidarity and Development, the ruling party. However, Myanmar is approaching a critical period of impending elections and hope all such actions proceed in conformity with the law in a manner that strengthens the democratic framework, as well as respecting the rules...
မြန်မာနိုင်ငံမှာအာဏာရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီအတွင်းခေါင်းဆောင်အပြောင်းလဲတွေဖြစ်တဲ့အကြောင်းကျွန်တော်တို့သိရှိထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံအနေနဲ့မကြခင်မှာရွေးကောက်ပွဲကျင်းပတော့မဲ့အရေးကြီးတဲ့ကာလကိုရောက်နေပြီဖြစ်တဲ့အတွက်အခုလိုအရေးယူဆောင်ရွက်မှုအလုံးဟာတည်ဆဲဥပဒေနဲ့ကန့်ညီပြီးတော့ဒီမိုကရေစီမူပေါင်းကိုအဖြစ်ပေးရရောက်စေတဲ့အပြင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလည်းလိုက်နာလေးစားရရောက်စေလိမ့်မယ်လို့မျှော်လင့်ပါတယ်။ဒါ့အပြင်နိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲဟာဆိုရင်လည်းလွတ်လပ်ပြီးတရားမျှတတဲ့အပြင်ယုံကြည်ကိုးစားမှုရှိတဲ့ရွေးကောက်ပွဲဖြစ်နိုင်ရေးအတွက်ပါဝင်ပတ်သက်နေသူအလုံးတန်တိတ်ချံခံခဲ့မှာမှနဲ့ဆောင်ရွက်ပေးကြဖို့ကိုလည်းကုလသမဂ္ဂကတိုက်တွန်းပါတယ်
။လက်ရှိပြည်ထောင်စုလွှတ်တော်ရဲ့နာယကပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့သူရဦးရွှေမန်းကိုပါတီအကြီးအကဲဖြစ်ကနေဖယ်ရှားလိုက်ပြီးတဲ့နောက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးဘုအလုံးမှုဆောင်ကော်မတီနဲ့ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေပထမဆုံးအကြိမ်မျက်နှာဆုံကြီးတွေ့ဆုံပွဲအခမ်းအနားကိုမနေ့ဩဂတ်လ18ရက်နေ့ကကျင်းပခဲ့ပါတယ်။သမရဦးသိန်းစိန်လည်းနေပြည်တော်ကပါတီရုံးချုပ်ကိုလာရောက်ခဲ့ပြီးတော့ပါတီဖွဲ့စည်းပုံအခြေခံစည်းမျဉ်း69မြင်းဆောင်ခါခွေအရာဒုဥက္ကဋ္ဌဖြစ်တဲ့ဦးထေးဦးကိုပါတီရဲ့ပူရဲဥက္ကဋ္ဌတာဝန်ကိုတရားဝင်လွှဲပြောင်းပေးခဲ့ပါတယ်။အခုလိုသမရဦးသိန်းစိန်ပါတီရုံးချုပ်ကိုတွားရောက်တာဟာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်64နဲ့ညီစွန်းနိုင်တယ်လို့ AHRC အာရှလူခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလွင်ဦးကထောက်ပြပါတယ်။
ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာဖော်ပြထားတဲ့ပြဋ္ဌာန်းချက်ကရှင်းရှင်းလေးပါနိုင်ငံတော်တမလားဖြစ်ရွေးချယ်တင်မြှောက်ခြင်းခံရသူသည်ပါတီဤတာဝန်မှအလိုလျောက်နှုတ်ထွက်ပြီးဖြစ်ရမည်ဆိုတဲ့ပြဋ္ဌာန်းချက်ကဂျုံယိုးလေးနဲ့ရှင်းရှင်းလေးပါပဲ။အဲတော့ဦးသိန်းစိန်အမည်နဲ့ဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဘိုးကော်မတီအစည်းအဝေးဖြစ်ပါစေညီလာခံပဲဖြစ်ပါစေလာရောက်တက်เสียအကြောင်းလုံးဝမရှိပါဘူး။အခုလိုမျိုးလှုပ်ဆောင်တဲ့ဥစ္စာကတမလားအမည်နဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပြဋ္ဌာန်းချက်ကိုလိုက်နာဆောင်ရွက်ခြင်းမရှိဘူးဆိုတာကိုကျွန်တော်တို့တွေ့ရပါတယ
်။ပြည်ထောင်စုကြံ့ခိုင်ရေးပါတီကတော့သမရဦးသိန်းစင်ဟာအခမ်းအနားမစတင်ပြီးလာရောက်ပြီးတော့ပူတွဲဥက္ကဋ္ဌတာဝန်ကိုလွှဲပြောင်းတာနဲ့ပတ်သက်ပြီးကိုယ်စားလှယ်တွေကိုလာရောက်ရှင်းပြတာသာဖြစ်တယ်လို့ပါတီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပါတီရဲ့အစည်းအဝေးကိုတက်ရောက်တာမဟုတ်ဘဲပြန်ထွက်ခွာသွားတာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်တယ်လို့ပါတီအတွင်းမှုတွေကသတင်းစာရှင်းလင်းပွဲအတွက်မှာပြောကြားပါတယ်။အခုလိုသူရဦးရွှေမန်းကိုပါတီခေါင်းဆောင်ဖြစ်ကနေဖယ်ရှားလိုက်တဲ့အတွက်လွတ်တော်တွင်မှာရောသူ့အနေနဲ့ဥက္ကဋ္ဌဖြစ်ဆက်ပြီးရှိပါအောင်လားဆိုပြီးမေးခွန်းတွေလည်းထွက်ပေါ်နေပါတယ်။မကြသေးခင်သတင်းပတ်တွေအတွင်းကပဲသူရဦးရွှေမန်းရဲ့မဲဆန္ဒနယ်ကမဲဆန္ဒရှင်တချို့ကသူ့ကိုလွတ်တော်ကိုယ်စားလှယ်ဖြစ်ကနေပြန်ရုပ်သိမ်းဖို့အတွက်တောင်းဆိုတာတွေရှိခဲ့သလိုရွေးကောက်ပွဲကော်မရှင်ကလည်းလွတ်တော်ကိုယ်စားလှယ်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအမြန်ဆုံးအတည်ပြုပြဋ္ဌာန်းဖို့အတွက်ပြည်ထောင်စုလွတ်တော်ကိုထပ်မံတိုက်တွန်းထားပါတယ်။ ဒီဥရေကိုအတီးပြုနိုင်ဖို့နဲ့ဥရှိမရဲ့နိုင်ငံရေးအလားအလာနဲ့ပတ်သက်ပြီးဦးမင်းလွင်ဦးပြောတာကတော့
ဒီလိုတော့ကိုယ်ကလေးတာဝန်ကနေပြန်လဲရုပ်သိမ်းမယ်ဆိုလို့ရှိရင်နိုင်ငံတော်ရဲ့ကျေးဇူးတင်စာကိုဖောက်ရသလားနော်အခြေခံဥပဒေပါပြဋ္ဌာန်းချက်တရားရုပ်ကိုဖောက်ရကျူးလွန်သလားအကျဉ်းသိက္ခာပြည့်ပြားသလားသတ်မှတ်ထားတဲ့တက်ဆိုင်ရာတာဝန်နဲ့ကိုယ်ကလေးရဲ့ရည်ချင်းတွေပြည့်ကျွန်းသလားဥပဒေရပြည့်ထားတဲ့တာဝန်ကိုကျေပြွန်စွာမထမ်းဆောင်နိုင်ဘူးလားဒါရင်ဆိုလို့ရှိရင်တော့အစောအပြောတော်လိုမျိုးပါတော့နှုတ်တော်ကိုယ်ကလေးဖြစ်ကပြန်လဲရုပ်သိမ်းနိုင်တယ်ရုပ်သိမ်းနိုင်တဲ့အခါမှာလဲတိရခိုင်နှုံးကတင်ပြရဲဆိုလို့ရှိရင်ဒါရုပ်သိမ်းနိုင်တယ်သို့တော်လဲဥပဒေကမထွက်သေးတဲ့အတွက်ယခုအဲ့ဒီဥပဒေကိုအပြင်းထန်အတည်ပြုဖို့စူးစမ်းနေတယ်ဆိုတော့ကျွန်တော်တွေ့ရတယ်အဲ့ဒီဥပဒေအတည်ပြုရင်တော့မှဒီဥရှိန်မန်းဖက်ကနေပြီးတော့ဒီကိုယ်ကလေးပဲဖြစ်စေကိုယ်တိုင်လည်းဖြစ်စေရှိနေငားရမီးတော့ပဲဖြစ်စေခုခံကြည့်ပါနိုင်တဲ့အခွင့်အရေးတွေရှိပါသေးတယ်။အဲ့တော့အလွယ်တကူတော့နေနေများများကြီးဖြစ်သွားလိမ့်မယ်လို့မထင်ပါဘူး
။လွတ်တော်အစည်းအဝေးတွေကိုဒီကနေ့မှပြန်လည်စတင်မှာဖြစ်ပြီးလွတ်တော်ကိုယ်စားလှယ်ဖြစ်ပြန်လည်ရုပ်သိမ်းရေးကိစ္စကိုလည်းဆွေးနွေးဖို့ရှိနေတဲ့အတွက်နိုင်ငံရေးအင်အားစုတွေကတော့စိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်ခင်ဗျာ။ဒီကနေ့အင်္ဂါနေ့မနေ့ဖက်သတင်းတွေကိုတိုက်ရိုက်အသံလွှင့်ပေးနေပါတယ်။အခုတခါတော့ဒေါန်ဆန်းစုကြည်နဲ့လွတ်တော်ဥက္ကဋ္ဌတို့တွေ့ဆုံခဲ့တဲ့အကြောင်းကိုပြောပြကြပါမယ်။လွတ်တော်စီဝေးတက်ရောက်ဖို့နေပြည်တော်ကိုရောက်ရှိလာခဲ့တဲ့အတိုက်ခံပါတီ NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးရွှေမန်းတို့မနေ့ကပဲတီးတန့်တွေ့ဆုံခဲ့ကြပါတယ်။ဒီဒီချိန်ပြန်ကျင်းပမဲ့လွတ်တော်စီဝေးမှာပြဋ္ဌာန်းနိုင်ရေးပြည်တော်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားတဲ့လွတ်တော်ကိုယ်စားလှယ်ပြန်ရုပ်သိမ်းရေးဆိုင်ရာဥပဒေကိစ္စနဲ့ပတ်သက်ပြီးအတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အဓိကထားဆွေးနွေးဖို့ရှိတယ်လို့လည်း NLD လွတ်တော်ကိုယ်စားလှယ်ကပြောပါတယ်အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ပါတယ်ပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်သူပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ဟာပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့တွေ့ဆုံခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုကော်မတီဝင်လည်းဖြစ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးဝင်းထိန်က VOA မြန်မာပိုင်းကိုအတည်ပြုပါတယ်။တည
်ရပြီ။တည်ရပြီ။ဒီလိုလည်းရှင်မရှိဘူးများတယ်။ဒီနေ့တော့ချိန်နေကြည့်ရတ
ော့ဒါပေမဲ့ဒေါအောင်ဆန်းစုကြည်နဲ့ဦးရွှေမန်းတို့ဘလို့အကြောင်းအရာတွေကိုအဓိကထားဆွေးနွေးခဲ့တယ်ဆိုတာကိုတော့ NLD ဘက်ကတရားဝင်ထုတ်ပြန်ပြောဆိုခြင်းမရှိပါဘူး။ဒီတစ်ချိန်တွေ့ဆုံမှုကတော့အာဏာရပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌယာရုကနေပြီးသူရဦးရွှေမန်းရက်ဆိုင်ခံလိုက်ရပြီးတဲ့နောက်မှာအတိုက်ခံပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ပထမဦးဆုံးအကြိမ်နေပြည်တော်မှာတွေ့ဆုံကြတာလည်းဖြစ်ပါတယ်။အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီတစ်ချိန်လွှတ်တော်အစည်းအဝေးမှာတော့လွှတ်တော်ကိုယ်စားလှယ်ဖြစ်ကနေပြန်လည်ရုပ်သိမ်းရေးဆိုင်ရာဥပဒေနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးဖို့ရှိပါတယ်လို့ဦးဝင်းထိန်ကပြောပါတယ်
။ကျွန်တော်တို့မှန်းထားတာပေါ့လက်ရှိဒီကောဆိုဥပဒေနဲ့ပတ်သက်လို့ပြောရဆွေးရမယ်အနေထားရှိတယ်။ဒါပေမဲ့ဥပဒေတစ်ခုလုပ်တဲ့ဆိုရင်တော့လေတရားနဲ့ပြီးတာမဟုတ်တဲ့ခါကျတော့ရက်တရားပြောရမယ်သဘောလည်းရှိတယ်။ဒါပေမဲ့အခုကလွှတ်တော်လည်းပြီးရမယ်ရေဟောကလည်းဟောပြီးမယ်ဆိုတော့ဘယ်လိုစီစဉ်ကြမလဲတော့လည်းမသိဘူး။အဲကျွန်တော်တို့ကတော့ရတူရကောဥပဒေကြောင့်လည်းနိုင်ငံတကာဆိုင်ရာရှင်တို့ပြီးတော့မှလက်ဖို့တွေ့နိုင်ငံကဆိုင်ရာဒီရမျိုးဒီဥပဒေဖြစ်ဖို့တော့ယူမှန်းလာတ
ယ်လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအမြန်ဆုံးအတည်ပြုပြဋ္ဌာန်းပေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ထောင်စုလွှတ်တော်ကိုထပ်မံတိုက်တွန်းထားတာဖြစ်ပါတယ်ဒါဟာအာဏာရပါတီဥက္ကဋ္ဌယာရုကနေရက်ဆိုင်ခံလိုက်ရတဲ့သူရဦးရွှေမန်းကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ကရုပ်သိမ်းဖို့ဖိအားပေးတဲ့သဘောဖြစ်နိုင်တယ်လို့နိုင်ငံရေးအကဲခတ်တွေကလည်းသုံးသပ်နေကြတာဖြစ်ပါတယ်ဒီဥပဒေအရေးနဲ့ပတ်သက်ပြီးဆွေးနွေးနိုင်ဖို့ဥပဒေကြမ်းပြင်ဆင်ရေးကော်မတီတာဝန်ရှိသူတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကဖိတ်ကြားထားတယ်လို့လည်းတီဘောမျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ
်။နောက်ပါကျွန်တော်တို့ပါတီစုံကလွှတ်တော်ကိုယ်စားလှယ်တွေကိုအဲ့ကိစ္စဆွေးနွေးဖို့ဖိတ်ထားတယ်ဗျ။ဥရှင်မန်းကနိုင်ငံရေးပါတီတွေနဲ့တိုင်ပင်မယ်လို့ပြောထားတာရှိတယ်လေ။ Right to Recall ဥပဒေကြမ်းနဲ့ပတ်သက်ပြီးတော့နိုင်ငံရေးပါတီကိုစားပြုလွှတ်တော်ကိုယ်စားလှယ်နဲ့ဆွေးနွေးလိမ့်မယ်။
ဦးရွှေမန်းနဲ့ပေါ့နော်အင်ကယ
်ဟုတ်တယ်ဟုတ်တယ်ဦးရွှေမန်းကဖိတ်ထားတာပဲပြောင်စုစွတ်တော်ဥပဒေကြံပူပေါင်းကော်မတီရလို့ပြောတယ
်အင်ကယ်ဦးရွှေမန်းနဲ့ဒေါ်စုနဲ့ဒီနေ့တွေ့တဲ့ပုံမှာရောအင်ကယ်ဘယ်လိုမြင်ပါလဲရှင
်မကြာခဏတော့တို့ကဒီလိုပဲတွေ့ပြီးတော့အမြင်ချင်းဖလှယ်နေကြလေဒါဖြစ်နိုင်တာတော့အတင်းပိုင်းသတင်းတွေပေါ့ဘာတွေဘာတွေဖြစ်နိုင်တယ်ဘယ်လိုဒီအချင်းချင်းကဘယ်လိုဖြစ်နိုင်တယ်ဆိုတာတွေအဲ့လိုကြောက်ကြဆိုကြဆွေးနွေးကြတာပဲဖြစ်မှာပေါ့
Angkat nak biro, siapa ni? Ini JB ni baru le, tu tuan luar ni baru sih lo. Facebook malah sahaja nama new bano, di new ni ha, belum new lo angkat ten le sih.
Ye, kita di luar lo, si anak sih seni amal lo, di luar apa tuan biro sih, nyengkau tuan lah boleh. Aku lo di badi okra tika di coba kalah le kisaga, ubi mesu deh, alam new, alam bau mabau tu le, terbau lo, jono alam juta bahre.
ပြည်သူ့လွှတ်တော်ဥက္ကဋ္ဌလည်းဖြစ်ပြည်တော်စုလွှတ်တော်ရဲ့လက်ရှိနာယကလည်းဖြစ်တဲ့သူရဦးရွှေမန်ဦးဆောင်ပြီးတော့လွှတ်တော်ဆွေးနွေးပွဲတွေမနေ့ဖြန်မှာပြန်ပြီးတော့စတင်တော့မယ်အချိန်ဒီတစ်ချိန်လွှတ်တော်တွင်မှာတမတော်သားကိုယ်စားလှယ်တွေအာဏာရပါတီပြည်ခိုင်ဖြိုးကိုယ်စားလှယ်တွေအတိုက်ခံပါတီကိုယ်စားလှယ်တွေအပါအဝင်လွှတ်တော်ကိုယ်စားလှယ်တွေဘက်ကဘလို့အကြောင်းအရာတွေအစိုးတ
နဲ့ပတ်သက်ပြီးတော့မဆုမုံပြောပြတော့တာဖြစ်ပါတယ်အခုတခါတော့နိုင်ငံရေးသတင်းကနေရေဘေးသတင်းကိုအလှည့်ပေးကြပါတယ်ရာဝတီတိုင်းအတွင်းမှာရေဘေးတံခံရသူလူပေါင်း၄သိန်းအတွက်အရေးပေါ်စာနယ်ရိတ်ခါထောက်ပံ့မှုလိုအပ်နေတယ်လို့တိုင်းဒေသကြီးအစိုးရကပြောဆိုပါတယ်။ဒါပြင်လေဧက3သိန်းကျော်ရေဘေးတင့်နေမှုကနေပြန်လည်ထူထောင်ရေးအတွက်လည်းအကူအညီတွေလိုအပ်မဲ့ကြောင်းပြောပါတယ်။လက်တလောရေဘေးတွေ့နေတဲ့အရာဝတီတိုင်းအခြေအနေနောက်ရေပြန်ကျလာတဲ့ဒေသတွေကပြန်လည်ထူထောင်ရေးအခြေအနေတွေကိုမတ်သိန်းကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံအထက်ပိုင်းတလွှားမှာရေပြန်ကျလာပြီးမယ်။အောက်ပိုင်းဒေသအရာဝတီတိုင်းမှာတော့လူပေါင်း4သိန်းကျော်ရေဘေးတွေ့နေကြပါတယ်။မြို့နယ်ပေါင်း18မြို့နယ်ရေဘေးတွေ့နေပြီးကယ်ဆယ်ရေးစခန်း250ကျော်ဖွင့်လှစ်ထားရဆဲဖြစ်တယ်လို့အရာဝတီတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အတွင်းရေးမှူးဦးအေးကျော်ကပြောပါတယ
်ရေဘေးတင်တာတော့ဟို18မြို့နယ်ပေါ့ဗျာဒါပေမဲ့ကျွန်တော်တို့ကတော့ဟို97မြို့နယ်မှာတော့ကယ်ဆယ်ရေးစခန်းတွေလက်ရှိရှိသေးတာပေါ့ကယ်ဆယ်ရေးစခန်းကတော့17မြို့နယ်မှာတော့လက်ရှိကျွန်တော်တို့က258ခုနဲ့အဲ့မှာစခန်းမှာအားလုံးလူကြီး4,932 တယောက်တော့ကျွန်တော်ရှိပါသေးတယ်ဗျာ။အ
ရာဝတီတိုင်းအတွင်းရေဘေးကြောင့်စပားဆက်ဧကပေါင်း4သိန်းနီးပါးရေမြုပ်ခဲ့တာမှာဧက9,000ကျော်လုံးဝပျက်စီးခဲ့တယ်လို့လည်းတိုင်းဒေသကြီးအစိုးရအဖွဲ့အတွင်းရေးမှူးကပြောပါတယ်။ရေပြန်ကျလာပြီဆိုပေမဲ့တချို့ဒေသတွေမှာစုရင်ရေမှတ်မှာရှိနေသေးဖြစ်ပါနဲ့။အဆိုအဆုံးကတော့ဟင်္ဒရာခရိုင်ဖြစ်ပြီးအရေးပေါ်စားနပ်ရိက္ခာလိုအပ်ချက်တွေလည်းရှိနေတယ်လို့သူကပြောပါတယ်။အဲ
လုံးလို့ရဆိုတော့ကျွန်တော်တို့လက်တော်ပေါ့ဗျာကျွန်တော်တို့ယုတ်နယ်လေးလိုက်ပြီးတော့ကယ်ဆယ်ရေးပစ္စည်းတွေကတော့သူ့ဘဝသူအထူးရှင်တွေကတော့တောက်လျှောက်ပေါ်သွားနေတယ်လို့ကျွန်တော်လုပ်ငန်းရှင်တွေလည်းမြို့နယ်လိုက်ကျွန်တော်ပုတ်ပြတ်တောင်းမှုတွေလုပ်ငန်းရှင်တွေတောက်လျှောက်မြို့နယ်မှာထိုင်ပြီးတော့တောက်လျှောက်လုပ်ပေးနေရရှိတယ်နေ့စဉ်ကားကြီးကားမဲ့တို့တွေနဲ့အဲတူတိုင်းရှိပါတယ်ရှင်ကတော့ဗျာကျွန်တော်တို့ကတော့ဟိုကြာနေကြတယ်လို့တော့ပြောရမှာပေါ့လေကြာတယ်အနေအရောက်တော့သိမဆိုးရတော့တချို့အဲအိနောက်ကယ်ဆယ်ရေးမှာကျွန်တော်တို့ဟိုစခန်းမှာနေတဲ့လူချို့လဲပြန်ပြောလေဒါပေမဲ့ရေကတော့မကြသေးပါဘူးအန်နေအဲဆိုရင်ရင်မှတ်တော့ချို့နေရာတွေရှိနေပါသေးတယ်ချို့ရေးတွေရှိနေတဲ့နေရာတွေရှိနေပါသေးတယ်အကုန်လုံးတော့ကြပြီးတော့မပြောနိုင်တော့ဒါပေမဲ့အရင်ကတော့တိတ်ဆိုးအောင်ဆိုးနေရာရင်ရှိရောကျွန်တော်လေတွေပျက်စီးတာအေးခုနကတော့ပေါ့ဗျာရေပေးတဲ့အတွက်စားတော့အဝတ်ထည်လိုနေတာဒါရောအခုတည်းရှိနေပါသေးတယ်ဗျာ
လက်တလုံးမှာတော့အရာဝတီတိုင်းအတွင်းမှာပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်ကြီးတွေဦးဆောင်ပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေသလိုနိုင်ငံတကာနဲ့အရက်ဖက်အဖွဲ့အစည်းတွေထံကအကူအညီတွေလည်းရရှိနေတာဖြစ်ပေမဲ့အကူအညီတွေကတော့လိုအပ်နေသေးဖြစ်ပါတယ်။ရေးပြန်ချလာတဲ့ပြည်내နဲ့တိုင်းဒေသကြီး၁၁ခုတို့မှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေစတင်နေပြီဖြစ်ပေမဲ့ကျေးလက်ဒေသတွေကရှင်ဖုံးသွားတဲ့လေယာဉ်တွေနဲ့ကျေးရွာတွေပြန်လည်ထူထောင်ရေးကတော့အခက်တွေ့နေသေးဖြစ်ပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးဦးချွန်ဟရဲကတော့ပြန်လည်ထူထောင်ရေးကာလအခက်အခဲတွေကိုအခုလိုပြောပါတယ
်။နေဒီမှာလည်းဖွင့်လွန်းတာပေါ့။နေဒီမှာတော့အဓိကတော့သူတို့လေဒီမှာဖွင့်လွန်းနေတော့အဲ့ဒါချက်ချင်းတွေကစိုက်ပျိုးအတ္တမွန်ဆောင်လို့လို့မြင်အဲ့ဒါကအဓိကဆောင်ပေးနေတယ်အဓိကအဲ့ဆွမ်းနော်နေကိုဆင်းနေနေတာကိုလောက်နေတာကိုအတမွန်ချောင်းပဲလို့ရတယ်အတမွန်ချောင်းဆိုတဲ့နေရာမှာလေယာဉ်ပြန်လောက်ပေးနိုင်ဖို့လေထွင်ပြီးတော့နေရာမျိုးပြန်စိုက်ပြီးပြန်လောက်ပေးနိုင်ဖို့အဲ့ဒါကိုပဲအဓိကလိုအပ်ပါတယ်ကျန်တာတော့အထွေထူးဆူဆူဝိုင်းမရှိတော့ပါဘူး
နိုင်ငံတော်ဝိုင်းပြည်내နဲ့တိုင်းဒေသကြီး12ခုတို့မှာလာနေချီကြာမြင့်တဲ့ရေကြီးမှုကြောင့်လူပေါင်းတသန်းခွဲကျော်ဘေးဒုက္ခရောက်ခဲ့ပြီးတည်ဆုံးသူဟာဆိုရင်118ဦးထိရှိခဲ့ပြီလဲဖြစ်ပါရဲ့ရှင
်။အရာဒီတိုင်းပါဝင်နိုင်ငံတော်ဝိုင်းကရေဘေးတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မတ်တင်ကြီးထိုက်ပြောပြတော့တာဖြစ်ပါတယ်။အခုတခါတော့ဘန်ကောက်မြို့ကဘုံကွဲမှု နောက်ဆုံးအခြေအနေကိုပြောပြကြပါမယ်။ကဘာလက်ခီးသွားတွေနဲ့စီကားလေးရှိတဲ့ထိုင်းနိုင်ငံဘန်ကောက်မြို့လေဟိန္ဒူလေးမျက်နှာဖျားနာမနေ့ညကဘုံပေါက်ကွဲခဲ့တာကြောင့်အနည်းဆုံးလူ28ယောက်သေဆုံးပြီးဘန်ကောက်မြို့ကိုလုံခြုံရေးတင်းကျပ်ထားပါတယ်။သေဆုံးသောသူတွေထဲမှာအခုချိန်ထိမြန်မာနိုင်ငံသားတွေမပါသေးဘူးလို့ထိုင်းအာဏာပိုင်တွေရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဒဏ်ရာရသူစီးရင်ထဲမှာမြန်မာနိုင်ငံသားတွေပါမပါဆိုတာကတော့အသေးချာမသိရသေးပါဘူး။ဘန်ကောက်မြို့ဘုံကွဲတဲ့အခြေအနေကိုကိုရိုင်းသတင်းယူခဲ့တဲ့ VOA သတင်းတောက်ကိုစင်လက်ကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ဖြစ်ကြပါတယ်
။ဘုံပေါက်ကွဲတဲ့နေရာကသူကဘန်ကောက်မြို့ရဲ့မြို့လယ်ကောင်းလို့ပြောလို့ရတယ်ခင်ဗျာ။ဒီကုန်တိုက်ကြီးပေါ်ဒီ Central Wall ရဲ့ရှေ့ဘက်ဒီလေးမျက်နှာဖျားဆိုတာနတ်ဖျားပေါ့နော်။အများတန်းလူစီကားနာပေါ့နော်။သူကဒီဖျားရှိခိုးတဲ့သူတွေဆူတောင်းတဲ့သူတွေနဲ့ပြည့်နေတဲ့နေရာမျိုးပေါ့ခင်ဗျာ။မြို့လယ်ကောင်းနေရာမှာဖြစ်တာပေါ့ခင်ဗျာ။ဘုံကည9နာရီပတ်ဝန်းကျင်လောက်မှာပေါက်တာခင်ဗျဟိုအဲ့တော့ကျွန်တော်တို့ရုံးမှာရှိနေတော့မယ်ဒီရုံးကနေအပန်ကြားတယ်ပေါ့နော်ဘုံကတော်တော်ပြင်းတဲ့အပန်ပေါ့အဲ့ဒါကြားလိုက်တော့ကျွန်တော်တို့အဲ့တခုခုဖြစ်တယ်ဆိုပြီးတော့စဉ်းကြည့်တော့အဲ့ဒီမှာဘုံပေါက်တာဖြစ်နေတာခင်ဗျအ
ဲ့တော့ဒီဘုံပေါက်တဲ့နေရာကိုရောက်တော့ဘယ်လိုမျိုးတွေကြားရမြင်ရတာရှိပါလဲ
ကျွန်တော်တို့ကဒီရုံးကနေပြီးတော့အဲ့ဒီနေရာကိုလမ်းလျှောက်တော့10မိနစ်လောက်ကြာတယ်အဲ့တော့ဒီလမ်းမှာတော့အရေးပေါ်ကားတွေဟိုတော်တော်များများတွေ့ရတယ်စီး20 30လောက်အဲ့တော့ကျွန်တော်တို့အဲ့ဒီဘုရားနတ်စင်နာကိုဖြစ်တဲ့နေရာရောက်သွားတော့ဖြစ်တဲ့နေရာမရောက်ခင်မှာနေဒီလိုအသာစားတယ်ပေါ့နော်တော်တော်များများပြန့်ကျဲနေတာတွေ့ရတယ်အဲပြီးတော့ကျွန်တော်တို့နတ်စင်နာကိုလည်းကတ်တော့အဲ့ဒီမှာလူသေးလောင်းဟို6လောင်း9လောင်းလောက်ကိုကျွန်တော်တို့တွေ့နေရတော့မယ
်ဆိုတော့အခုချိန်ထိသေဆုံးသူဘယ်နှယောက်လောက်ရှိသွားပြီလဲခင်ဗျအ
ခုချိန်ထိသေဆုံးသူကအနည်းဆုံး28ယောက်ရှိပြီပြောတယ်ခင်ဗျနောက်ထပ်ဒဏ်ရာရတဲ့လူကလည်းအယောက်70နီးပါးရှိတယ်ဆိုတော့ဒီတိတ်ဆုံးတဲ့လူရေတွက်ကလည်းများလာဖို့ပဲရှိတယ်လို့တော့ထင်တယ်ခင်ဗ
ျဟုတ်ကဲ့ဆိုတော့ဘုံကွဲတဲ့နေရာတဝိုက်မှာမြန်မာနိုင်ငံသားအတော်များများအလုလုတဲ့နေရာမျိုးလားမြန်မာနိုင်ငံသားတွေရောတိတ်ဆုံးတာတို့ထိခိုက်ဒဏ်ရာရတာတို့ဘယ်လိုများရှိပါလဲ
ဒီဘုံကွဲတဲ့နေရာကတော့ဒီ tourist တွေပေါ့ခီးသွားအဲ့ဒီတွေနဲ့စီတဲ့နေရာဆိုတော့ဗမာအဲ့ဒီတွေလည်းရှိကောင်းရှိနိုင်တယ်ဒါမှမဟုတ်ဇေယောင်းနဲ့ဗမာလူမျိုးတွေလည်းရှိကောင်းရှိနိုင်တယ်ပေါ့နော်လုံးဝတဲ့သူတို့သတင်းထုတ်ပြန်ချက်ရတော့တိတ်ဆုံးတဲ့လူတွေမှာပမာလူမျိုးမပါသေးဘူး။ဒါပေမဲ့ဟိုဒဏ်ရာရတဲ့အယောက်80ကျော်ကတော့ဟိုအသေးစိတ်ထုတ်ပြန်ခြင်းမရှိသေးတဲ့အတွက်အဲ့ထက်မှတော့ဟိုပမာလူမျိုးတွေပါနိုင်မလားဟိုပြောလို့မရသေးဘူးပေါ့နော်
။ဟုတ်ကဲ့။ဒီဘုံကွဲမှုနဲ့ပတ်သက်ပြီးတော့ဒီထိုင်းအစိုးရဘက်ကဘယ်သူလက်ချက်ဘာညာဆိုတာရောထုတ်ပြန်တာရှိပြီလားခင်ဗျ။
လုံးဝတော့မထုတ်ပြန်သေးဘူးခင်ဗျ။ဘယ်သူလက်ချက်လဲဆိုတော့လက်ရှိဒီအနာရဒီအစိုးရအဖွဲ့ကချက်ချင်းသူတို့အစည်းအဝေးပွဲတွေလုပ်နေတယ်လို့ဟိုတရင်ထဲမှာတော့တွေ့ရတယ်ခင်ဗ
ျဆိုတော့အခုလို့ဘုံခွဲတာကဘဒုလက်ချက်လို့ယူဆနိုင်တယ်ခင်ဗျအ
ခုလောလောဆယ်ဟိုဖြစ်နိုင်တဲ့အကြောင်းတွေကတော့အများကြီးပေါ့နော်ဒီဘုံခွဲတာဟိုလက်ရှိထိုင်းနိုင်ငံကစစ်တပ်ကအနာသိမ်းထားတဲ့အတွက်ဒါကိုမကျေနပ်လို့လည်းဖြစ်နိုင်တယ်ဒါမှမဟုတ်လည်းဒီထိုင်းတောင်ပိုင်းမှာရှိတဲ့မွတ်စလင်စသွေးကျောင်းတပုံနေပေါ့နော်အဲ့ဒီသူတို့ရဲ့လက်ချက်လည်းဖြစ်နိုင်အောင်ဖြစ်နိုင်တယ်ဟိုဒါမှမဟုတ်လေဒီထိုင်းနိုင်ငံရဲ့ဟိုတူရစင်စီးပွားရေးကြသွားအောင်တယောက်ယောက်ကအဲ့လိုမျိုးလုပ်တယ်ဆိုတော့မျိုးလဲအဲ့လိုပြောနေကြတာရှိတယ်အာမျိုးမျိုးတော့ပြောနေတာလည်းကြားရတယ
်အခုဘုံကွဲသွားတဲ့လေးမျက်နှာဖျားနေရတဝိုက်ကိုထိုင်းကလုံခြုံရေးတင်းကျပ်ထားသလားပုံမှန်ပဲသွာလာနေကြသလားခင
်ဗျလောလောဆယ်တော့လုံခြုံရေးတင်းကျပ်ထားခင်ဗျဟိုဒီအဲ့ဒီကိုသွားတဲ့လမ်းတွေကိုလမ်းဆောင်လုံးကွာတွေအကုန်လုံးပိတ်ထားတယ်ပြီးတော့အဲ့နေရတဝိုက်ကိုထပ်ပြီးတော့သူတို့ဟိုဘုံနေထက်ရှိအောင်မလားဆိုတာမျိုးထက်ရှာတယ်ပေါ့နော်အခုကွဲတဲ့ဘုံကလည်းချင်းကြိုက်ဘုံဆိုတော့သူကဟိုအချားနေရမှာမြန်ဘုံနေထက်ရှိအောင်မလားဆိုတော့သူတို့ရှာနေကြတယ်ပြီးတော့ကျတော့ဟိုအချားဘန်ကောက်ရဲ့လူစီကိုင်းနေရဟိုဖြစ်နိုင်ချေများတဲ့နေရာတွေကိုလည်းဘန်ကောက်တမျိုးလုံးမှာသူတို့အဲ့လိုမျိုးဒီညလိုက်ရှာကြမယ်လုံခြုံရေးတင်းကျပ်ထားမယ်လို့သိရတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကိုစင်လိုက်ရေးကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ကိုဟုတ်ကဲ့
ကိုညာဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုနောက်ဆုံးရရှိတဲ့သတင်းတွေအရဘန်ကောက်မြို့ဘုံကွဲမှုကြောင့်အနည်းဆုံးလူ100ကျော်ဒဏ်ရာရရှိတဲ့ထားတယ်လို့သိရပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အမေရိကန်သံဃာနေဩဂတ်လ18ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာစီစဉ်တွေကိုမနက်9:00နာရီထိလိုင်းဒိုမီတာ30 40 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုစီစဉ်ဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စောင့်ရတာတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
If we look at the real effective exchange rate which is against a basket of currencies that compose China's major trade partners.
ဒီနိုင်ငံရဲ့အဓိကပုံစံပြနိုင်ငံတွေအားလုံးနဲ့ပေါင်း
ဒီကြောင့်ကိုပတ်စံစီးပွားရေးကဏ္ဍမှာနားဆင်ရမှာဖြစ်ပါတယ်။ဒါပြင်သုတဆုံလည်း American တခွင်အစည်းအဝေးကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာပါ။ဦးစံမိုးဝေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။ပထမအဦးဆုံးတင်ပြပေးခြင်းကတော့ irrawaddy.org online စာမျက်နှာမှာဆောင်းပါးရှင်မိုးမြင့်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဥရှိမန်းနဲ့ဆက်ဆက်ပတ်သက်ပြီးတော့အတန်တိတ်နေတဲ့ FM Radio အတန်လွှင့်ဌာနကိုပြန်ပြီးတော့ထုတ်လွှင့်နိုင်မှုအတွက်တမာတမတ်ကြကြလှုပ်ဆောင်ပေးဖို့အမတ်ခံချက်တောင်းနေတယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာပါ။တောက်ကြနေညအာနာယပြည်တော်စုကြန့်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းစည်းဝေးပွဲကျင်းပခဲ့ပြီးတဲ့နောက်အဲ့ဒီအတန်လွှင့်ဌာနရဲ့ထုတ်လွှင့်ချက်တွေပြတ်တောက်သွားခဲ့တာဖြစ်ပါတယ်။ဒီအစည်းအဝေးအတွင်းမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရှိမန်းကိုပါတီရဲ့ဥက္ကဋ္ဌယာရုကနေဖြုတ်ချခဲ့ပါတယ်။Cherry FM Radio အတန်လွှင့်ဌာနဟာမြန်မာနိုင်ငံအတွင်းကအစိုးရတပိုင်းဖြစ်နေတဲ့အတန်လွှင့်ဌာန10ခုထဲမှာအပါအဝင်ဖြစ်ပြီးဥရှိမန်းရဲ့ချွေးမတော်ဆက်သူကတာဝန်ယူပြီးတော့လှုပ်ဆောင်နေတာဖြစ်တယ်လို့យေတာထားပါတယ်။ဒီအတန်လွှင့်ဌာနအနေနဲ့အဲ့ဒီလိုပြောဆိုထားတဲ့အချက်အလက်တွေကိုလိုက်နာမယ်ဆိုရင်အတန်လွှင့်ခွင့်ပြန်လည်ခွင့်ပြုမှာဖြစ်တယ်လို့လည်းပြန်ကြားရေးဝန်ကြီးဦးရဲထွတ်က EAWD သတင်းဌာနကိုပြောကြားခဲ့တယ်လို့យေတာထားပါတယ်။လက်ရှိတည်ဆဲဥပဒေအရကတော့အတန်လွှင့်ဌာနတိုင်းကအစိုးရရဲ့ပြန်ကြားရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့မြမရုပ်တံဌာန MRTV နဲ့တွဲပြီးတော့လှုပ်ဆောင်ရမှာဖြစ်တယ်လို့យေတာထားပါတယ်။အတန်လွှင့်ဌာနအလုံးအနေနဲ့ပြီးခဲ့တဲ့လအတွင်းရွေးကောက်ပွဲရှင်ပြိုင်မဲ့ဘဲကိုစလေအလုံးကိုမှအကျိုးဆောင်ပေးတာမျိုးမလုပ်ရဘူးဆိုပြီးတော့သတိပေးထားတဲ့ကြောင်းလဲဥယဲထွတ်ကပြောဆိုခဲ့ပါတယ်။အတန်လွှင့်မီဒီယာတွေပေါ်အခုလိုဆက်ဆံတာဟာစစ်တပ်ရဲ့အမိန့်ဩဇာကိုလိုက်နာကြရမယ်ဆိုတဲ့နမိတ်ပုံဖြစ်နေတယ်လို့မြမဂျာနယ်လစ်ကွန်ရဲရဲ့အတွင်းရေးမှူးဦးမြင့်ကျော်ကပြောဆိုတဲ့ကြောင်းလဲထောက်ပြရေးသားထားပါတယ်အပြည့်စုံကို irrawaddy.org online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာနောက်ထပ်ဆက်လက်ပြီးတော့တင်ပြပေးချင်တာကတော့မြန်မာနိုင်ငံကရွေးကောက်ပွဲမတိုင်ခင်စစ်တပ်ကနေတန်လက်တီဝေယံပြနေပြီဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတဲ့ The Nation သတင်းစာရဲ့ Editor Award ဖြစ်ပါတယ်ပြည်တော်စုကြန့်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းအာဏာအားပြိုင်မှုမှာပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ဦးရွှေမန်းကိုဖယ်ရှားလိုက်တဲ့ဖြစ်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုဟာထူးခြားတဲ့အခြေအနေကိုရောက်လာနေပြီလို့မဆိုတာပဲစစ်တပ်ရဲ့ကျိုးဆွဲရလိုက်နေတဲ့အနေထားပဲရှိနေတယ်ဆိုတာကိုပြသနေတယ်ဆိုပြီးတော့ထောက်ပြရေးသားထားပါတယ်ပုံမှန်သဘောတဘာဝအတိုင်းလှုပ်ဆောင်မယ်ဆိုရင်နိုင်ငံရေးပါတီတစ်ခုရဲ့ထိတ်တန်းခေါင်းဆောင်အပြောင်းလဲဖြစ်တယ်ဆိုတဲ့ကိစ္စဟာတိတ်ပြီးတော့စမ်းကြဲတဲ့ကိစ္စမဟုတ်ပါဘူးဒါပေမဲ့ဗိုလ်ထုနေညနေပြည်တော်ပါတီဌာနချုပ်အတွင်းမှာလုံခြုံရေးတပ်ဖွဲ့တွေဝိုင်းထားလိုက်တာကတော့စစ်တပ်ကနေကြောတော့နောက်ခံပေးထားတဲ့အတွင်းရေးလှုပ်ဆောင်မှုတရက်ဖြစ်တယ်ဆိုတာကိုပြသနေတယ်လို့ရေးသားထားပါတယ်ပုံမှန်ဖြစ်လေဖြစ်တာရှိတဲ့ပါတီခေါင်းဆောင်တယောက်မှာမှားရွေးနဲ့လှုပ်ဆောင်မှုရှိနေတယ်ချိုးရင်းချက်ရှိတယ်ဆိုရင်ပါတီဗဟုအလုပ်မှုဆောင်ကော်မတီအစည်းအဝေးကျင်းပရပါမယ်နောက်ပြီးဆုံးဖြတ်ချက်မချခင်မှာခေါင်းဆောင်ဖြစ်သူရဲ့ပြန်လည်ဖြည့်ရှင်းပြောဆိုချက်ကိုနားထောင်ကြရသည်ရှိတယ်လို့ထောက်ပြထားပါတယ်အခုလိုဖြစ်တဲ့အဖြစ်အပျက်ဟာစစ်ဖက်ဆိုင်ရာအရာရှိကြီးတွေ150လောက်ကရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအငြင်းစားယူလိုက်ပြီးတော့ပါတီကနေကိုယ်စီလောင်းအမီစင်းတင်သွင်းမှုညှဉ်းဆန်လိုက်ပြီးနောက်တနေ့မှာဖြစ်ပွားခဲ့တာနဲ့တိုက်ဆိုင်နေတယ်လို့လည်းဆိုပါတယ်ဥရွှေမန်းကိုဖြုတ်ချပစ်လိုက်တဲ့လုပ်ရဟာအလွန်အမွန်းတင်ထားတဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်အပေါ်ကြီးမားတဲ့ရိုက်ခတ်မှုဖြစ်စေပါတယ်လို့ထောက်ပြရေးသားထားပါတယ်အပြည့်စုံကိုထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့ Editor အပေါ်မှာဖတ်ရှုနိုင်ပါတယ်နောက်ဆုံးတင်ပြချင်တာကတော့မြန်မာအစိုးရကလာမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတရပါစေမယ်ဆိုပြီးတော့အမခံလိုက်တဲ့အကြောင်းတရုတ်အစိုးရပိုင်ရှင်းဟွာသတင်းဌာနကရေးသားထားတဲ့ Editor အဖော်ဖြစ်ပါတယ်။အစိုးရဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေပြည်သူတွေနဲ့လူမှုအဖွဲ့အစည်းတွေပူးပေါင်းပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်ကျင်းပမှာဖြစ်တယ်လို့တင်းနေတာလေးမှာပြောဆိုလိုက်တဲ့အကြောင်းရေးသားထားပါတယ်။အစိုးရအနေနဲ့ရွေးကောက်ပွဲကထွက်ပေါ်လာမဲ့ရလဒ်ကိုလည်းအတိအမှတ်ပြုမှာဖြစ်တယ်လို့လည်းဆိုပါတယ်။ဩဂုတ်လ23ရက်နေ့ကဖြစ်ပွားခဲ့တဲ့အာဏာရ Bidangzu, Jankan, Pumpio, Party, Gonzon, Pionlene, Party Tanajo, the woman, Pipwagger, Chinidijau, Lurugan, Soya, Makin, Pinidago, Ari, Jinajaka, Dongbian, Piosu, like that, Pinanejau, Jita, Tabarakmia.
Anaya became you party rima, take down gongs on draw ushi mango, peshala deity, a quay berry, bobokebari. You got worried, Jimbabu, don't la la luma, bobokere, became you party ringer, analon soe worried all. And only loo, the chaplain bending a he party read, Ata jet, Pilane Madala, Tamamho, Anago, Pusu zitare, Anaya party a pinet, Jenanga in Azuri, Jetere, Chinim Yugo, Udi, Duane Madala, Sura, Akula me in Aninya, Diali Lan Sizema, Sunijayama. Pawan Sunil Lure Dora Shinwinine, VUA phone number, T Nitonyan Nitonshin, Nangang Aligu. Set the Yaman telephone number, Chudin Bibutawa. Good time a Pawan Indurin in LA. Sane Vepipi at the Fine Vepipi, VUA email is a Burmese at VUAnews.com, Chudin Bibutane Mari. Pawan Sunijabu, Dora Shinwi Alungu, Pinko.
ဒီနေ့ကျွန်တော်တို့ရဲ့တိုင်းရိုင်လီလန်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ပါတယ်ခင်ဗျာ
Beating a dead horse.
Surabepibari, Salumanga, B-E-A-T-I-N-G, beating a yaita, netta, A-D-E-A-D, dead, theta, H-O-R-S-E, hoska, mien suro. Sakabait kulungye, lungao di begaro, thinide mingu yaite, the boba. Kanjinu thinide mingu, yaite, suin, yaite luda lename. ဒီနေ့ရဲ့မြင်ကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကွတ်တွေ့ရလမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလဲကျွဲပါဆောင်းတီးသဲသဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံ
beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျောလင်းချက်မရှိဘူးဆိုတာကိုသိရနဲ့လေကုံခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဟောလာဒါစီစဉ်တင်ဆက်တဲ့မြန်ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးတော့မှာပါ။အရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါ။တရုတ်နိုင်ငံဘူပန်ကတချိန်ကတင်းကျပ်စွာထိန်းချုပ်ထားခဲ့တဲ့ရွံငွေတန်ဖိုးကိုဩဂတ်လ17ရက်နေ့ကရုတ်တရက်ရှော့ချလိုက်တဲ့အတွက်ဆယ်စုနှစ်နှစ်ခုအတွင်းတရက်ထက်အနှိမ့်အဆင့်ကိုရောက်သွားခဲ့ပါတယ်။အခုလိုတန်ဖိုးရှော့ချလိုက်တာဟာကမ္ဘာဒုတိယစီးပွားရေးအကြီးဆုံးနိုင်ငံအတွင်းတင်းမာမှုတွေရှိနေတယ်ဆိုတာကိုပြသလိုက်တာဖြစ်သလိုအဲ့ဒီလှုပ်ဆောင်မှုကြောင့်ငွေကြေးစစ်ပွဲဖြစ်သွားနိုင်တယ်လို့သုတေသီတွေကသုံးသပ်ပြောဆိုကြပါတယ်။ဒီကြောင့် VOA သတင်းတော့ Bill I သတင်းပေးပို့ထားတာကိုကိုစုံဝင်းလိုင်ကအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါတယ်ခင်ဗျာ
။ဒီရောင်းဝေးတံပိုးဟာတဖြည်းဖြည်းတောက်လျှောက်မြင့်တက်လာနေခဲ့ပြီးဩဂုတ်လ17ရက်နေ့ကတံပိုးကျဆင်းမှုဟာ1994ခုနှစ်နောက်ပိုင်းအကြီးမားဆုံးကျဆင်းမှုလည်းဖြစ်ပါတယ်ဒေါ်လာနဲ့ရှင်းလိုက်ရင်ရွန်ငွေတန်ဖိုးတရက်ထဲမှာတိတိတမ900ခန့်လုံးကျသွားတာဟာတနေ့အတွင်းအတက်အကျဖြစ်နိုင်ခွင့်ရှိတဲ့200ခန့်လုံးနဲ့မတိမတလေးရော့ကျသွားတာဖြစ်ပြီးတရုတ်နိုင်ငံရဲ့ပြပပုတ်ကုန်ဟာလည်းမနစ်ဇူလိုင်လကတဲ့ဆိုင်ရင်800ခန့်လုံးကျော်ကျဆင်းသွားတယ်လို့တရုတ်အစိုးရကကြေညာပြီးရက်ပိုင်းအတွင်းမှာဖြစ်သွားခဲ့တာပါ တကယ်တော့တရုတ်ယွမ်ငွေတန်ဖိုးချရတဲ့အဓိကအကြောင်းရင်းထဲမှာပထမနှစ်ဝက်အတွင်းပြပပို့ကုန်အချိန်လျှော့ချသွားတဲ့အကြောင်းတစ်ခုတည်းကြောင့်တော့မဟုတ်ဘူးလို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်ဒုတိယနှစ်ဝက်ပိုင်းအတွင်းစီးပွားကျဆင်းမှုနဲ့ရင်ဆိုင်နေရပြီးဖြစ်တဲ့အချိန်မှာမကြသေးခင်ကပဲအစုရှယ်ယာဈေးတွေကျသွားတာကလည်းအခြေအနေကိုပုံမဆိုးဝါးသွားစေတဲ့အကြောင်းအရာဖြစ်တယ်လို့သုံးသပ်ပြောဆိုကြပါတယ်တရုတ်နိုင်ငံအနေနဲ့ရေဘူအားဖြင့်စီးပွားရေးအကျတဲ့နဲ့ရင်ဆိုင်နေရတယ်ဆိုပေမဲ့လည်းတရုတ်နိုင်ငံရဲ့ကုန်သွယ်ဘက်နိုင်ငံအများစုကငွေတန်ဖိုးကျဆင်းနေတဲ့အချိန်မှာယွမ်ငွေဟာအတိုင်းအတာတစ်ခုအထိတည်ငြိမ်တဲ့အနေအထားမှာရှိနေတာဖြစ်ပါတယ်တရုတ်ယွမ်ငွေတန်ဖိုးဟာဒေါ်လာနဲ့ရှင်းလိုက်ရင်လွန်ခဲ့တဲ့တစ်နှစ်လောက်အတွင်းမှာတည်ငြိမ်မှုရှိနေပေမဲ့တခြားငွေကြေးတွေဖြစ်တဲ့ယူရိုနဲ့ဂျပန်ယန်ငွေတွေဟာဒေါ်လာနဲ့ရှင်းလိုက်ရင်အတော်လေးကျဆင်းခဲ့တဲ့အတွက်ငွေတန်ဖိုးအပေါ်ဖိအားပေးမှုတွေပြပပို့ကုန်ကိုထိခိုက်တာတွေနဲ့ရင်ဆိုင်နေရတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်စီးပွားရေးပညာရှင် Brian Jackson ဟာဘေကျင်းမြို့မှာရှိတဲ့တရုတ်နိုင်ငံဆိုင်ရာ HIS ဒေတာရင်းစီးပွားရေးဌာနကပညာရှင်တဦးပ
ါ If we look at the real effective exchange rate which is against a basket of currencies that compose China's major trade partners
တရုတ်နိုင်ငံရဲ့အဓိကကုန်သွယ်ဘက်နိုင်ငံတွေအားလုံးနဲ့ပေါင်းစုပြီးငွေလဲလှယ်မှုအကျိုးသက်ရောက်မှုကိုကြည့်မယ်ဆိုရင်ယွမ်ငွေတန်ဖိုးဟာ73ရာခိုင်နှုန်းလောက်ထိတက်ခဲ့တာကိုတွေ့နိုင်ပါတယ်ဒါကဘာကိုဆိုလိုလဲဆိုတော့လွန်ခဲ့တဲ့နှစ်အတွင်းအမေရိကန်ပြည်ထောင်စုကလွှဲလို့ကျန်တဲ့နိုင်ငံတွေကိုတရုတ်နိုင်ငံကတင်ပို့နေတဲ့ကုန်ပစ္စည်းတွေရဲ့တန်ဖိုးဟာ73ရာခိုင်နှုန်းဈေးတက်သွားတယ်ဆိုတဲ့သဘောဖြစ်နေတာပါ
။ရွှေငွေတန်ဖိုးတရက်တာချပစ်လိုက်တာဟာငွေတန်ဖိုးကိုဈေးကွက်အပေါ်အခြေခံပြီးအယောင်းဝယ်လုပ်လို့ရနိုင်အောင်လှုပ်ဆောင်ခြင်းဖြစ်တယ်လို့တရုတ်ဗဟိုဘဏ်ကအစောပိုင်းမှာပြောခဲ့ပါတယ်။ဈေးကွက်ကဖိအားပေးလာတဲ့အပေါ်အခြေခံလှုပ်ဆောင်တာမဟုတ်ဘဲတိုက်ဆိုင်မှုကြောင့်ဖြစ်တယ်လို့ဗဟိုဘဏ်ကပြောပါတယ်။တကယ်တော့ဩဂုတ်လ17ရက်နေ့ကရွှေငွေတန်ဖိုးချပြီးတဲ့နောက်ပိုင်းတရုတ်အစိုးရကနောက်ထပ်နှစ်ရက်ဆက်တိုက်ငွေတန်ဖိုးထပ်ချလိုက်ပြန်တဲ့အတွက်တစ်ပတ်လုံးအတွက်ရွှေငွေတန်ဖိုးဟာဒေါ်လာနဲ့ရှင်းလိုက်ရင်နှစ်တသမာ800ခန့်နှုန်းအထိကျသွားခဲ့တာပါ။ဒါပေမဲ့ဩဂုတ်လ14ရက်နေ့မှာတရုတ်အစိုးရကကြားဝင်ဆောင်ရွက်ခဲ့တဲ့အတွက်ငွေတန်ဖိုးကျနေတာကနေရပ်တန့်သွားပါတယ်။အရင်တုန်းကတော့လဲလှယ်မဲ့ငွေကြေးအလုံးကိုဆုလိုက်ပြီးငွေလဲနှုန်းကိုဘလောက်ထားတင်တယ်လဲဆိုတာကိုတရုတ်အစိုးရကအလဲမှာသတ်မှတ်ပေးလိုက်လို့ရှိပါတယ်။အဲ့ဒီကြတော့မှတက်မှတ်ထားတဲ့နှုံးတဲ့ညရခိုင်နှုံးအတက်အကျအတွင်းဈေးကွက်ကသူ့လိုလိုငွေကြေးလဲလဲရောင်းချမှုတွေလှုပ်ဆောင်ကြတာပါဒါပေမဲ့သူတို့အနေနဲ့လိုအပ်တယ်လို့ယူဆရင်ဘိုဘန်ကမကြခဏဂျားဝင်ဆောင်ရွက်တာတွေရှိခဲ့ဘူးပါတယ်တရုတ်အစိုးရကပြတ်ထန်းလိုက်တဲ့ငွေကြေးလဲလဲမှုဆိုင်ရာမူဝါဒအသေးအဓိကလဲလဲတဲ့ငွေတွေနဲ့ယွမ်ငွေပထမနေ့မှာလဲလဲခဲ့တဲ့တန်ဖိုးအတိုင်းနောက်တစ်နေ့မှာလဲဆက်လဲလဲကြရမှာဖြစ်ပါတယ်အဲ့ဒီလိုလှုပ်ဆောင်မှုဟာပွင့်လင်းမြင့်တာမှုပိုရှိစေတဲ့လှုပ်ရဖြစ်ပေမဲ့နောက်တစ်ဆင့်ဘာဖြစ်မယ်ဆိုတဲ့အပေါ်မှာအများကြီးမူတည်နေတယ်လို့ Brian Jackson ကပြောပါတယ
် Really what we'll have to see is whether or not they continue to see sort of large one-off depreciations on other you know
တိုက်ဆိုင်တဲ့အခြေအနေနဲ့တိုက်ဆိုင်တာကြောင့်အခုလိုငွေတန်ဖိုးကျတာလားဒါမှမဟုတ်တစ်ချိန်တစ်ခါပဲငွေတန်ဖိုးကိုချတာလားဆိုတာကိုတော့ကျွန်တော်တို့စောင့်ကြည့်ရမှာပါ
တခြားနိုင်ငံတွေကငွေတွေလိုတရုတ်ယွမ်ငွေဟာနိုင်ငံတကာငွေကြေးလဲလှယ်ရေးဈေးကွက်မှာလွတ်လပ်စွာလဲလှယ်ရောင်းချတာမျိုးမရှိသေးပါဘူးဒါပေမဲ့ယွမ်ငွေနိုင်ငံတကာဈေးကွက်ကိုထိုးဖောက်ဝင်ရောက်နိုင်အောင်တရုတ်အစိုးရကကြိုးပမ်းနေပါတယ်။လျောင်ချွန်းဟာတရုတ်နိုင်ငံအခြေစိုက် CITIC နိုင်ငံတကာဘဏ်ကစီးပွားရေးပညာရှင်ပါ။တရုတ်အစိုးရရဲ့လှုပ်ဆောင်မှုဟာတရုတ်ငွေကိုလွတ်လပ်စွာရောင်းဝယ်ဖောက်ကန်းနိုင်ရေးအတွက်မှန်ကန်တဲ့လမ်းကြောင်းကိုဦးတည်နေတဲ့လုပ်ရဖြစ်တယ်လို့သူကပြောပါတယ
်။因为人民币还没有自由化，所以中间加了
ရမီဘီလိုခေါ်တဲ့တရုတ်ယွမ်ငွေဟာလွတ်လပ်စွာရောင်းဝယ်ဖောက်ကွာခွင့်မရှိပါဘူးတရုတ်ဗဟိုဘဏ်ကဆက်ပြီးဂျာဝင်လှုပ်ဆောင်နေဥမှာပါဒါပေမဲ့ကြီးညာချက်အသစ်တွေထုတ်ပြန်တာနဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတာကြောင့်သူတို့ရဲ့ဂျာဝင်ဆောင်ရွက်မှုဟာအရင်လိုအကျဉ်းရများတော့မယ်လို့မထင်ပါဘူး
ပြည်ပြင်ပြောင်းလဲရေးကိုဦးတည်ပြီးယွမ်ငွေတန်ဖိုးကိုအခုလိုချတာဖြစ်တယ်လို့တရုတ်အစိုးရကပြောနေပေမဲ့တခြားနိုင်ငံတွေကလည်းသူတို့ရဲ့ရှင်ပြိုင်နိုင်မှုရှိနေအောင်ငွေတန်ဖိုးတွေအပြိုင်ဆိုင်လိုက်ချတာမျိုးဖြစ်နိုင်တယ်လို့သူတေသီတွေကသတိပေးပြောဆိုကြပါတယ်။ငွေကြေးဆိုင်ရာစစ်ပွဲဟာလွန်ခဲ့တဲ့ကာလအတော်ကြာကလေးကစတင်နေခဲ့ပြီးဖြစ်ပြီးတရုတ်နိုင်ငံကအခုလိုလှုပ်ဆောင်တာဟာလည်းအဲ့ဒါကိုတုံ့ပြန်တဲ့အနေနဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့လျောင်ချွန်းကပြောပါတယ်။ရွံငွေတန်ဖိုးချလိုက်တဲ့အတွက်တရုတ်နိုင်ငံရဲ့ပြပပို့ကုန်ကိုအထောက်အကူပြုစေမှာဖြစ်ပေမဲ့တရုတ်နိုင်ငံကပြပကိုတင်ပို့တဲ့ကုန်ပစ္စည်းတွေထုတ်လုပ်ဖို့အတွက်ပြပကနေကုန်ကြမ်းတချို့တင်သွင်းရတာလည်းရှိနေတာကြောင့်တရုတ်အစိုးရအနေနဲ့ငွေကြေးစစ်ပွဲလို့ခေါ်လို့ရတဲ့အပြိုင်ဆိုင်ငွေတန်ဖိုးချတာမျိုးကိုလွန်လာမှာမဟုတ်ဘူးလို့ Brian Jackson ကပြောပါတယ်။တကယ်လို့တရုတ်နိုင်ငံကသာဈေးကွက်ကိုပုံမလုပိုင်ခွင့်ပေးမယ်ဆိုရင်ရွှေငွေဟာနိုင်ငံတကာမှာအသုံးပြုတဲ့ငွေဖြစ်လာဖို့အထောက်အကူပြုစေမယ်လို့ဆိုပါတယ်။တရုတ်နိုင်ငံဟာသူ့ရဲ့ရွှေငွေကိုတခြားအမေရိကန်ဒေါ်လာ၊ယူရိုငွေ၊ဂျပန်ယန်နဲ့ဗြိတိန်ကပေါင်စတာလင်တို့လို IMF နိုင်ငံကငွေကြေးရမုံငွေအဖွဲ့မှာအရန်ငွေထည့်ဝင်ထားနိုင်ဖို့အတွက်စူးစမ်းနေတာဖြစ်ပါတယ်ခင်ဗျ။
ပူဇော်ဝင်စီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရဖြစ်ပါတယ်အခုတခါတော့သုဒ္ဓဆောင်လေအမေရိကန်တခွင်စီစဉ်ကိုနားဆင်ရမှာပါမြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့အခြေချနေထိုင်သူဦးရေမြင့်တက်လာပြီးတော့အစင်းမြင့်တက်ကသူကောလိပ်ပညာသင်ကြားသူဦးရေပိုများပြားလာတယ်လို့ Indianapolis အခြေစိုက်မြန်မာရေးဆောင်ရွက်နေတဲ့ BACI လို့ခေါ်တဲ့မြန်မာ American Institute အဖွဲ့ကပြောဆိုလိုက်ပါတယ် BACI အဖွဲ့ရဲ့ညွှန်ကြားရေးမှူး Eliza Varney ကိုကိုအောင်ကဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့သုဒ္ဓဆောင်လေအမေရိကန်အခွင့်အစည်းအဝေးမှာတင်ပြပေးထားပါရခင်ဗျာ
ဒီမကြသေးခင်က Burmese American Community Institute အဖွဲ့ကနေပြီးတော့ပေါ့နော်ဒီထုတ်ပြန်ထားတဲ့ကြေညာချက်ထဲမှာဒီ American ပြည်ထောင်စုမှာမြန်မာနိုင်ငံသားလူဦးရေပိုးပြီးတော့များလာတယ်ဆိုတဲ့အကြောင်းပါပါရခင်ဗျာဟိုဘလောက်အထိအောင်လူဦးရေတိုးလာလဲဆိုတာကိုအရင်ဆုံးပြောပြပေးပါလား
ဟုတ်ကဲ့ပါခင်ဗျာပထမဆုံးအနေနဲ့ကျွန်တော်တို့တဘာဝဘေးအပြင်ရဲ့ကြောင့်ဒုက္ခခံစားနေရတယ်ကျွန်တော်မြန်မာပြည်သူမြန်မာပြည်သားတွေတိတ်နေချင်းနဲ့ကျွန်တော်မိကိုမောင်နှမတွေစီကိုသူတို့ခံစားတယ်လို့ခံစားဝင်နေကြောင်းပြီးတော့မှလည်းဒီဖက်အမေရိကန်နိုင်ငံမှာရောက်ရှိနေတယ်ကျွန်တော်တို့မြန်မာပြည်သူမြန်ပြည်သားတွေတိုင်းပန်းနေအားလုံးစုစည်းပြီးတော့မှတိုင်းနိုင်ငံဖက်ကနေပြီးတော့မှဂုဏ်ရသွားမှဖြစ်ကြောင်းကျွန်တော်ဖမောဆိုပြောချင်ပါလားဒီလူဦးရေနဲ့ပတ်သက်ပြီးတော့မှပြောရမယ်ဆိုလို့ရှိရင်ဒီနှစ်မှာကျွန်တော်တို့တသိန်းနဲ့9,000နဲ့ပါဖြစ်သွားပြီဆိုတော့အများဆုံးကကျွန်တော်တို့အင်ဒီယာနာမှာဝင်ပြီးတော့ကျွန်တော်တို့တွေ့ရတယ
်ဒီရွှေပြောင်းအခြေချနေထိုင်တဲ့ဦးရေကတသိန်းခွဲလောက်ရောက်လာတယ်ဆိုတော့ဒီတသိန်းခွဲကဒီဘက်ဒီဘက်ဒီ1988ခုနှစ်နောက်ပိုင်းကာလကနေပြီးတော့ပေါ့နော်ဒီချိန်အတွင်းမှာဟိုရောက်လာတဲ့လူတွေကိုပြောရလားခင်ဗ
ျဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ဒီ research လုပ်တဲ့နေရာမှာအတိအကျပြောရမယ်ဆိုလို့ရှိရင်အဲ့ဒီထောင်ဝမ်းကစားပြုံးမှကျွန်တော်တို့ယူတာဖြစ်တယ်။အဲ့တခုကဒီ88နောက်ပိုင်းမှာတချို့တလေတွေဝေလာပြီမဲ့လေကျွန်တော် American ဆိုရနေရာရနေပြောမှာ P2 category လို့ခေါ်တဲ့ reasonable process ကို through ထောက်ခုမှာစားတာဖြစ်တယ်။အဲ့ဒီပိုင်းနောက်ပိုင်းမှာတယ်ကျွန်တော်တို့ဒီဒုက္ခတဲ့လို့ပြောမှလည်းဒါမျိုးရှိလို့ my question ဒီပုံမှာဝင်လာတာကိုကျွန်တော်တို့တွေ့ရတယ်။အဲဒီတော့ဆစ်ဆက်ရှင်နောက်ပိုင်းဒီဟင်းထောင်နောက်ပိုင်းမှာဝင်လာတဲ့ဟာကိုကျွန်တော်တွေ့ချက်တာဖြစ်တယ်။ဒါမဲ့လို့ဒီကယ်လီဖိုးနီးယား New York တို့ Texas တို့ပြီးတော့မှဒီ Indiana မှာလည်းဆစ်ဆက်ရှင်မတိုင်ခင်မှာရောက်လာတဲ့လူတွေလည်းတော်လည်းများပါတယ်။အဲ့ဒါတွေနဲ့ဘယ်လိုတက်မှဆိုလို့ရှိရင်ကတိနဲ့ထတောင်းကြုံနေပြီ
ဒီ2000ကနေစလို့ရှိရင်ဒီ15နှစ်အတွင်းမှာလူကြီးကဟိုဘလောက်အထိအောင်ရာဂိုင်နှုံးအရာပြောမယ်ဆိုရင်ဘလောက်ရာဂိုင်နှုံးအထိတိုးလာတယ်လို့ဟိုသိရလဲခင်ဗျ
150ရာခိုင်နှုန်းလောက်တက်သွားတယ်လို့ကျွန်တော်ဆိုလို့ရမှာပေါ့လေဒီမှာဒီတိုင်းမှာကျွန်တော်ဆက်တက်နေတဲ့ solution အထူးသဖြင့်2000ခုလောက်ကနေစတယ်ဆိုတော့အဲ့ဒါ30တွင်းမှာပဲဒီလောက်တက်လာတယ်ဆိုတော့အခုဒီမြန်မာနိုင်ငံကြောင်းလဲတမမလို့ရှိရင်လည်းဒီဒီနိုင်ငံတကာရဲ့ policy ကိုကြည့်ပြီးတော့မှဒီတိုင်းပဲဆက်သွင်းနိုင်မယ်ဆိုလို့ရှိတော်တော်လေးတက်သွားလာနိုင်တဲ့အနေအထားလည်းရှိပါတယ်
2009ခုနှစ်လောက်တုန်းကကြတော့လူဦးရေဘယ်လောက်ရှိလဲခင်ဗျအဲ့ဒီအချိန်တုန်းကစကောက်တဲ့အချိန်တုန်းကလေ
အဲ့ဒီတော့ကတော်တော်များများလောက်ပဲရှိမယ်လို့ကျွန်တော်ယူဆပါတယ်ဘာလို့ဆိုတော့ခုနပြောသွားသလိုပါပဲဒီ American Zone လေးပြီးတော့မှ resettlement လုပ်တဲ့အချိန်မှာ P2P3 P1 ဆိုမှတို့ခွဲထားတယ် P2 ကဒီ group processing လို့လည်းကျွန်တော်တို့အသိရတယ်အဲ့ဒါစတာကတို့2000ကိုမှစတာဖြစ်တယ်အဲ့ဒီမတိုင်ခင်မှာဝင်လာတဲ့ဟာတွေကကျွန်တော်တို့ကျောင်းသူကျောင်းသားတွေကပညာတော်ပင်လာတဲ့လူတွေပြီးတော့မှတချို့တွေကဒီ migrant asylees political asylees တွေ Guam Island တို့ပြီးတော့မှ India New Delhi လမ်းတွေဝင်လာတဲ့လူတွေပုံများပါတယ်
သူတို့ပြင်ဒီ1988ခုနှစ်နောက်ပိုင်းမှာပေါ့နော်ဒီမြန်မာနိုင်ငံကနေပြီးတော့အမေရိကမှာလာပြီးတော့အခြေချနေထိုင်တဲ့သူတွေဟိုတော်တော်များများရှိလာတာပေါ့လေဆိုတော့အဲ့ဒီလူတွေကဘလို့အကြောင်းတွေအကြောင်းဒီမှာရွှေ့ပြောင်းလာကြတာလဲဘာကြောင့်ဒီအမေရိကန်ပြည်ထောင်စုအနေနဲ့လဲအခုလိုမျိုးဒီလူတွေကိုလက်ခံခဲ့တယ်လို့သိရလဲခင်ဗျ
ဒီကတော့ကျွန်တော်တို့သိတဲ့အတိုင်းပဲအများအားဖြင့်ကဒုက္ခတွေလေးဖြစ်တယ်ဒုက္ခတွေဆိုတာကဒီUnited Nations 1951 Convention Criteria ကျွန်တော်တို့ကြည့်နေဆိုလို့ရှိရင်ဒီမျိုး
တောင်းမဲ့ဖြစ်ဖြစ်ပါတာရေးတောင်းမဲ့ဖြစ်ဖြစ်သူတို့မှနိုင်ငံရေးအမည်သူတို့မှအဖွဲ့အစည်းတစ်ခုမှပါဝင်တဲ့တောင်းမဲ့ဖြစ်ဖြစ်ကိုယ့်အတွက်မလုံခြုံမှုကိုယ့်ရဲ့နိုင်ငံအတွင်းမှာမလုံခြုံမှုလို့ခံစားရတယ်ဆိုလို့ရှိရင်တခြားပြည်ပမှာတွားပြီးတော့မှInternational protection, the United Nations protection, the Yayu Yabara. I'm not absolutely, Ariani Bloma Tala Jala today. American Nangaro, Pinet Time, the resettlement, Clodo Chima, long term protection, no call air. Yishin Dwet, Dukate, you, a guy will be there, have policy to do Yayu Lara Java. If every policy dream of a Brookie, Dukate, you need a Tabara.
မြန်မာနိုင်ငံကနေပြီးတော့အမေရိကကိုရွှေ့ပြောင်းလာတဲ့အထက်ထဲမှာဒါမြန်မာနိုင်ငံကဟိုလူမျိုးစုံတော်တော်များများပါပါတယ်အခုဒီကောက်ခံထားတဲ့စရင်အရာဆိုလို့ရှိရင်ဒီအမေရိကကိုရွှေ့ပြောင်းချစ်ချနေတိုင်းတဲ့အထက်ထဲမှာဘယ်လူမျိုးစုကအများဆုံးလဲခင်ဗျ
အများဆုံးကတရင်နဲ့ချင်းတွေဖြစ်တာပြီးတော့နောက်မှာတော့ဒီတချင်းရှမ်းတချို့ရပြီးတော့မွန်ပြီးတော့တခြားလူမျိုးတွေလည်းပါတယ်ကျွန်တော်ဗမာတွေလည်းပါပါတယ်အများဖြင့်ကသူတို့ကနိုင်ငံရေးအမြင်ကြောင့်ထွက်ပြလာတဲ့လူတွေပုံလေးများပါတယ
်အမေရိကကိုရွှေ့ပြောင်းချေချနေထိုင်သူတွေထဲမှာဒီအင်ဒီယားနာမှာကောလူကြီးဘယ်လောက်ရှိပါလဲ
အင်ဒီယားနာမှာကျွန်တော်1000လေးပါရှိပါတယ်အခုကျွန်တော်တို့ကောက်ခတ်ချက်အရဆိုလို့ရှိ1000လေးထောင်ကဒီအင်ဒီယားနာပိုလစ်မှာဖြစ်တယ်ပြီးတော့တခြားမျိုး Fort Wayne လို့ခေါ်တဲ့မျိုးမှာ5000 6000လေးပါတလို့ရှိတယ်
ဆိုတော့ဟိုကျွန်တော်တို့သိသလောက်ဆိုရင်ပေါ့အခုလိုဒီ American ပြည်ထောင်စုကိုတခြားနိုင်ငံတွေကနေဒီစတင်ပြီးတော့ရွှေ့ပြောင်းဝင်ရောက်လာတဲ့မိသားစုတွေမှာဆိုရင်ဒါမိဘတွေပေါ့ဒါတို့တွေဆိုရင်လို့ရှိရင်ပထမမျိုးဆက်ပထမမျိုးဆက်မှာတော့တိတ်ပြီးတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့လုံနိုင်တာမျိုးမရှိဘူးလို့ကျွန်တော်တို့ဟိုအကြံပြင်းအပြင်သိထားတယ်ပေါ့လေဒီဟိုရွှေ့ပြောင်းအခြေချသူတွေနဲ့ပါလာတဲ့သားသမီးတွေကြတော့အခါကြတော့ဒါတို့တွေအတွက်ကြတော့ပညာရေးကအများကြီးပေါ့အဆင်ပြေသွားပြီလေဆိုတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့ကိုဆရာတို့အနေနဲ့သေချာကောက်ခံပြီးတော့ဒီသုတေသနလှုပ်ထားတာမျိုးရှိပါလားခင်ဗျဟ
ုတ်ကဲ့ဒီ Central Indian နဲ့ကျွန်တော်ကြည့်နေဆိုလို့ရှိရင်2005မှာ High School ပြီးသွားတဲ့လူတွေ150ရောက်ရှိတယ်အဲ့ဒီတိုင်းမှာ8300ခန့်လောက်ကတို့ College ဝင်ပို့ရတို့ပြန်ဆက်ထားတယ်အဲ့တော့တွေ့မယ်ဆိုလို့ရှိရင်ဒီ data ကိုယူပြီးတော့မှအမေရိကတနင်္ဂနွေလုံးရယ်ကျွန်တော်တို့ high school နောက်ပေါ့ကျွန်တော်တို့တွေ့ချက်လို့ရပါတယ်အဲ400ပေါင်းဝကြီးလို့တော်တော်ရှိနေလို့ကျွန်တော်တို့ခံမှန်းတယ်အဲ့မှာ8300ခန့်တော့လှုပ်လောက်တော့ဒီ college ဝင်သွားမယ်လို့ကျွန်တော်တို့ပြောလို့ရမယ်ကျွန်တော်ထင်ပါတယ်ဟုတ်ကဲ့
တခြားဗမာန်ဖြစ်ဆက်ပြီးတော့ပြောချင်တာရှိပါသေးလေခင်ဗျအ
မေရိကန်နိုင်ငံမှာကျွန်တော်တို့သေချာရောက်လာပြီးအဲ့ဒီမှာတော်တော်များများလူငယ်တွေဖြစ်တယ်အဲ့ဒီလူငယ်တွေကနေပြီးတော့မှတကယ်ပညာရေးဦးစားပေးပြီးတော့မှ investment လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကိုတကူအတွက်ဒီ family အတွက်ဒီမှာကားပဲနဲ့ဒီ community အတွက်ကူညီတဲ့မျိုးကူညီတဲ့နေရာတွေကမြန်မာနိုင်ငံအတွက်ပါလေကြားပြီးတော့မှပြပေးဆက်နိုင်တဲ့အလားအလာတွေပုံမြင်ပါမယ်လို့ကျွန်တော်တို့မြင်တယ်အဲဒါကြောင့်ဒီပညာရေးမှာတကယ်ကျွန်တော်တို့ဦးစားပေးပြီးတော့မှဒီမြန်မာပြည်သူတွေဒါတွေအမေရိကန်နိုင်ငံမှာနေရချထားတယ် community တစ်ခုလို့ဝိုင်းဝန်းပြီးတော့မှ community အတူတူလက်တွဲဆက်လုပ်ဖို့ရကျွန်တော်ထိတ်ချင်ပါတယ်
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
်။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တဘာဝတော်ရိုင်းဆိုင်ရာရာဇဝမှုနဲ့တဘာဝတော်ရိုင်းထွက်ကုန်ကဘာလုံးဆိုင်ရာကုန်ကူးခြင်းအကျပ်တဲကိုကံတွေဖြစ်ရှင်ရေးနိုင်ငံတွေရဲ့စုပေါင်းကြိုးပမ်းမှုကိုအချိန်မြင့်ဖို့ဆုံးဖြတ်ချက်တရက်ကို69ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာဇူလိုင်လ30ရက်နေ့ကချမှတ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဂါဘွန်ဂျာမနီနဲ့နိုင်ငံပေါင်း80ကျော်တို့ကအဲ့ဒီဆုံးဖြတ်ချက်ကိုကမ္ဘာကထပြုတင်သွင်းခဲ့တာပါဒီလို့ရတဲ့အမေရိကန်ငားနဲ့တဘာဝဒေါ်ရိုင်းဆိုင်ရာဌာနညွှန်ကြားရေးမှူးဒန်အက်ကကုလသမဂ္ဂကိုချီးကျူးပါတယ်ဒေါ်ရိုင်းနဲ့ဒေါ်ရိုင်းထွက်ကုန်တွေကိုကုန်ကူးတာအပြင်ဒေါ်ရိုင်းတရိတ်ဆန်တွေကိုခိုးယူတာတွေလိုတဘာဝပတ်ဝန်းကျင်ပေါ်တည်ရောက်တဲ့ရာဇဝတ်မှုတွေရဲ့စိုးရွားတဲ့ပြဿနာကိုတားဆီးဖို့နဲ့တံပြန်လှုပ်ဆောင်ဖို့ကုလဆုံးဖြတ်ချက်မှာနိုင်ငံတွေကိုအားပေးတိုက်တွန်းထားပါတယ်ရာဇဝအကန့်ကြီးတွေပါဝင်တဲ့တော်ရင်ဆိုင်ရာကုန်ကူးမှုကိုစိုးရွားတဲ့ပြမှုအဖြစ်သတ်မှတ်လို့ဆောင်ဖို့ငွေမဲခွာချမှုတိုက်ပြရေးအကောင့်ထဲပေါ်လို့ဆောင်ဖို့ အစိုးရဌာနပေါင်းစုံပါဝင်တဲ့တော်ရန်ပြမှုဆိုင်ရာနိုင်ငံအဆင့်လုပ်ငန်းအဖွဲ့တွေထူထောင်ဖို့တရားစီရင်ရေးလုပ်ငန်းစဉ်တွေနဲ့ဥပဒေစိုးမိုးရေးကြိုးပမ်းမှုတွေကိုအားကောင်းအောင်လုပ်ဖို့အကျင့်ပြတ်ချစားတာကိုတားဆီးဖို့နဲ့တံပြန်ဖို့စားသုံးမှုသဘောအပေါ်ဩဇာလွှမ်းမိုးစေရေးဥတီချက်ထားမဟာဗျူဟာတွေသုံးပြီးကာကွယ်ထင်းသိမ်းထားတဲ့တော်ရန်တွေးဆန်ဆိုင်ရာကုန်ပစ္စည်းတွေကိုတရားမဝင်ကုန်သွယ်တဲ့ဝယ်လိုအားကိုလျှော့ချဖို့အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းတာနဲ့အတူကုန်သွယ်ရောင်းဝယ်တဲ့လမ်းကြောင်းတစ်လျှောက်လုပ်ငန်းစဉ်ကအားရစရာကောင်းပါတယ်။တော်ရန်ဆိုင်ရာကုန်ကူးတာရဲ့တည်အောင်မှုကိုခံရတဲ့လူမှုအဝန်ဝန်းတွေအတွက်ရေရှည်ခိုင်မာတဲ့တခြားရွေးချယ်စရာအတမွေးဝမ်းကြောင်းမှုတွေကိုဖော်ထုတ်ဖို့ထိမ့်သိမ်းဆောက်ရှောက်တာနဲ့ရေရှည်ခံတဲ့အသုံးပြုမှုမှာတဘာဝတော်ရန်တွင်တဲ့အနီးအနားကလူမှုအဝန်ဝန်းကိုလက်တွဲလှုပ်ဆောင်ပေးအဖြစ်အပြည့်အဝပါဝင်အောင်ဆွဲဆောင်ဖို့ကုလဆုံးဖြတ်ချက်ကအခိုင်အမာအားပေးထားပါတယ်။တော်ရန်ဆိုင်ရာတရားမဝင်ကုန်ကူးမှုတိုးလာတာနဲ့ကဘာပေါ်ကတရိစ္ဆာန်မျိုးကွဲအများအပြားရဲ့အနာဂတ်ကိုချိန်ချောက်နေသူတွေကိုနှိမ်နှင်းဖို့ကဘာလုံးဆိုင်ရာတန်ဋိဌာန်ကိုဒီလိုရက်ကမိမောင်းထိုးပြနေတယ်လို့ညွှန်ကြားရေးမှူး Ash ကပြောပါတယ်။တရားမဝင်ဝယ်လိုအားကိုလျှော့ချတာ၊ကုန်သွယ်ကွန်ရက်တွေကိုဖြိုခွဲတာနဲ့အနာဂတ်မျိုးဆက်တွေအတွက်သဘာဝတော်ရိုင်းရှင်သန်ထွန်းကားစေရေးတေချာအောင်လုပ်တာတွေမှာတော်ရိုင်းနဲ့သဘာဝအရင်းမြစ်တွေကိုထိန်းသိမ်းရေးကဘာဥဆောင်အဖွဲ့တစ်ခုအနေနဲ့အမေရိကန်ငားနဲ့သဘာဝတော်ရိုင်းဆိုင်ရာဌာနဟာတခြားနိုင်ငံတွေနဲ့လက်တွဲလုပ်ကိုင်ဖို့တန်ဋိဌာန်ချထားပါတယ်။သဘာဝတော်ရိုင်းဆိုင်ရာကုန်ကူးမှုဟာကမ္ဘာလုံးဆိုင်ရာအဖြေတစ်ခုလိုအပ်တဲ့ကမ္ဘာလုံးဆိုင်ရာပြဿနာတစ်ခုဖြစ်ပြီးစင်တွေ၊ကြံ့တွေ၊ကြားတွေ၊သင်းခွေချက်တွေနဲ့အရေးပါတဲ့တခြားတရိစ္ဆာန်မျိုးကွဲတွေကိုကာကွယ်ထိန်းသိမ်းကြဖို့ဆိုရင်အခုချက်ချင်းလှုပ်ဖို့လိုပါတယ်လို့ညွှန်ကြားရေးမှူး Ash ကသတိပေးပါတယ်။ဒီပန်းနိုင်ကိုရောက်ဖို့အတွက်ပြည်ပအစိုးရတွေအစိုးရမဟုတ်တဲ့အဖွဲ့တွေပုဂ္ဂလိကကဏ္ဍလူမှုဝန်ဝန်ခေါင်းဆောင်တွေစိတ်ဝင်စားတဲ့နိုင်ငံသားတွေနဲ့လက်တွဲလှုပ်ဆောင်ရတာကိုဂုဏ်ယူပါတယ်လို့လည်းပြောပါတယ်။တဘာဝတော်ရင်ဆိုင်ရာခိုးယူလှုပ်ဆောင်မှုအကြအတဲအဆုံးသက်စေရေးကဘာတဝမ်းလုပ်ငန်းတွေအားကောင်းစေဖို့အတွက်ဒီကုလဆုံးဖြတ်ချက်ဟာတန်ဖိုးရှိတဲ့တွန်းအားတစ်ခုဖြစ်ပါတယ်လို့ညွှန်ကြားရေးမှူး S ကပြောပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ။
သရချင်းနေခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာ VOA American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကို line no meter 16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာကိုရောကဘာသတင်းချင်းချုပ်ကိုဦးစံမိုးဝေကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့တော်ရဲ့အချက်အချကဘာလက်ခီးသွားတဲ့စီကားတဲ့နေရာမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ရမှာအနည်းဆုံးလူ18ဦးသေဆုံးပြီးတော့အနီးပတ်ဝန်းကျင်တဝက်မှာရှိတဲ့သူတွေတော်တော်များများထိခိုက်ဒဏ်ရာရရှိသွားပါတယ်။တနင်္လာနေ့ညဦးဘက်မှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုဟာအီရဝန်ဟိန္ဒူဘာသာဖျားရုတ်ထုအနီးရက်ပရာဆုံဂျန်လန်းဆုံမှာဖြစ်ပွားခဲ့တာပါ။အဲ့ဒီပောက်ကွဲမှုကကျင်ငါးဝင်းဟိုတယ်လေးအဆင့်မြင့်ကုန်တိုက်တွေခီးသွားတဲ့ဈေးဝယ်သူတွေနဲ့စီကားနေတဲ့နေရာကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်လိုက်တာဖြစ်တယ်လို့သိရပါတယ်။တရုတ်နိုင်ငံအနေနဲ့ငွေကြေးလဲလဲမှုနှုံတာအချိန်ကိုက်ခဲ့တဲ့အတွက်တရုတ်နိုင်ငံဟာပိုးပြီးတော့ဈေးကွက်ဥတီတဲ့လမ်းကိုသွားနေတယ်လို့အမေရိကန်ဗဟိုဘဏ်ရဲ့ဥက္ကဋ္ဌဟောင်းကပြောဆိုလိုက်ပါတယ်။အမေရိကန်အစိုးရကတရုတ်အစိုးရကိုဈေးကွက်အခြေအနေပေါ်မှာမူတည်ပြီးတော့ငွေလဲလဲမှုနှုံတာကိုတတ်မှတ်ဖို့အတွက်တိုက်တွန်းနေတာကြားလာပြီဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့ဗဟိုဘဏ်ဥက္ကဋ္ဌဟောင်းဘန်ဘနခီကတင်းနာနေ့မှာပြောကြားလိုက်ပါတယ်။ပါကစ္စတန်နိုင်ငံရဲ့အနောက်မြောက်ဖက်ချမ်းအာဖဂနစ္စတန်နယ်စပ်တစ်လျှောက်ကစစ်သွေးကြတဲ့ပုံတွေတုံအောင်ပုံအောင်နေတဲ့နေရာတွေကိုတနင်္လာနေ့မနေ့ကလေကြောင်းကနေတက်ခိုက်မှုပြုလုပ်ခဲ့တာကြောင့်စစ်သွေးကြ90တိဆုံသွားတယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။ပါကစ္စတန်နိုင်ငံရဲ့မြောက်ပိုင်းဝါဇီရစ္စတန်ဒေသတစ်ခုမှာဖြစ်ပွားနေတဲ့လေကြောင်းတက်ခိုက်မှုအတွင်းလက်နက်တူလောင်ယုံတစ်ခုကိုဖျက်ဆီးနိုင်ခဲ့တယ်လို့လည်းပါကစ္စတန်အရာရှိတွေကပြောပါတယ်ခင်ဗျာ
။ကမ္ဘာသတင်းအကျဉ်းချုပ်ကိုဦးစံမိုးဝေချိန်ညားခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့journalism ဖြစ်ပါတယ် VOA American အသံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line no meter 30 40 49 50နဲ့ line no meter 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပ
This program has come to you from the Voice of America, Washington.